Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ6ရက်ကြာတာမင်းနေ့ညပိုင်း VOA စီစဉ်တွေကိုမြေကင်မြောင်ဆွေမြော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ 24.25 32.52 ကနေတက်ထုံးလေးပေးနေပါတယ်ဒီမှာအတန်းစမှာညညတဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ကွယ်လွန်သူ40ဆင့်မြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာပနာအခမ်းအနားမှာမိသားစုကဒီနေ့နောက်ဆုံးလွတ်ဆပ်ကာရဝါပြုမှာဖြစ်ပါတယ်။ကနေဒါမှာထိန်းသိမ်းခံထားရတဲ့တရုတ်စစ်တွေလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်တန့်အမှုဆောင်ရရှိကိုချက်ချင်းပြန်လုပ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောတာရှင်တွေနားဆင်ကြမယ်ဒီမှာတော့သာသနာ့ရေးဝန်ကြီးသရဦးဟောင်းကိုပြီးခဲ့တဲ့ရက်ပိုင်းတွေတွင်မှာပြောဆိုခဲ့ရတဲ့နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာအသံမဲ့ကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကခေါ်ယူသတိပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ရခိုင်ပြည်နယ်ကိစ္စရေးကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်တို့မှပြောဖို့ဆိုဖို့ခွင့်ပေးရတာကနိုင်ငံတော်သမ္မတယုံနောက်ပြီးတော့နိုင်ငံတော်ဤအတိုင်းမင်းခံယုံနောက်နိုင်ငံ
ရေးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်မြန်မာနိုင်ငံနဲ့တရုတ်နဲ့အိန္ဒိယတို့ကြားတီးနှံထွက်ကုန်ပြပတင်ပို့မှုအကြောင်းနဲ့တိုင်းသားလက်နက်ကိုင်တွေနဲ့နေနိုင်ရင်တည်းစာရီကိုလည်းဒီညပိုင်းမှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကွန်လန်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါလိမ့်မယ်ရှင
်။ကွန်လန်ဦး40ဆင့်မြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာပနာအခမ်းအနားမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝါပြုမှာဖြစ်ပါတယ်။Washington DC ကနေလီယန်နဲ့ပြန်တယ်လာတဲ့သမ္မတဟောင်းရဲ့ရုပ်လောင်းကတော့မနေ့ညနေပိုင်းမှာပဲ Houston မြို့ကိုရောက်လာခဲ့ပြီး St. Martin's Episcopal ဘုရားကျောင်းမှာနိုင်ငံတော်အလံလွှမ်းချုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝါပြုနိုင်အောင်ခင်းကျင်းထားခဲ့တာပါ။ဒီနေ့မိသားစုရဲ့တည်ထောင်စာပနာအခမ်းအနားပြီးမှာတော့သမ္မတဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်ကျော်မှာရှိတဲ့ Texas A&M တက္ကသိုလ်ဝင်းထဲကသမ္မတဆက်ကြည့်တဲ့အနီးမှာမြုပ်နှံမှာဖြစ်ပါတယ်။သမ္မတရေဦးလောင်းကိုအေပီလာနဲ့အသက်83နှစ်အရွယ်မှာကွယ်လွန်သွားတဲ့ဇနီးဖြစ်သူဘာဘရာနဲ့အသက်1953ခုနှစ်တုန်းကသွေးကင်ဆာရောဂါနဲ့သေဆုံးသွားတဲ့သမီးဖြစ်သူရော်ဘင်နိုနဲ့အတူရှင်တွဲမြုပ်နှံမှာပါ။အသက်64နှစ်အရွယ်ပြီးခဲ့တဲ့တောက်ချန်လေးကကွယ်လွန်သွားတဲ့သမ္မတဟောင်းဘုရှ်မနေ့တုန်းကဝါရှင်တန် DC ကနိုင်ငံတော်စာပနာအခမ်းအနားမှာတော့အမေရိကန်သမ္မတ5ယောက်တက်ရောက်ပါတယ်။ပြည်သူဝန်ထမ်းဘဝဟာမြင့်မြတ်တဲ့အကြောင်းဖခင်ဖြစ်သူကတင်ကြားပေးခဲ့တယ်လို့လဲတားဖြစ်သူ43ဆမြောက်အမေရိကန်သမ္မတ George W. Bush က National Cathedral ဘုရားကျောင်းမှာကျင်းပတဲ့ဇာပနာအခမ်းအနားမှာပြောကြားသွားပါတယ်။ကွယ်လွန်သူသမ္မတဟောင်းရဲ့စန္ဒအရဇာပနာအခမ်းအနားမှာလက်ရှိသမ္မတ Donald Trump ကတော့အစဉ်အလာအမတ်တရားစကားပြောတာမျိုးတော့မရှိခဲ့ပါဘူး။ဇာပနာအခမ်းအနားတိုင်ခင်မှာတော့သမ္မတ Trump က Bush မိသားစုနဲ့တွေ့ဆုံမှုမျှော်လင့်ထားပြီးဇာပနာအခမ်းအနားဆိုတာမျိုးထက်ဘဝတစ်လျှောက်ထူးခြားပျော်မြောက်အောင်ဆွမ်းဆောင်ခဲ့သူတူကိုဂုဏ်ပြုတဲ့နေ့တစ်နေ့ဖြစ်တဲ့အကြောင်းနဲ့ကွယ်လွန်သူသမ္မတဟောင်းကိုအောက်မေ့သတိရနေမှာဖြစ်ကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။
ငါပြေးချုံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့ရင်းမြေနိုင်ငံမှာ၄နှစ်ကြာစစ်ပွဲအဆုံးသတ်နိုင်ဖို့ရည်ရွယ်ချင်ပါတဲ့ဆွီဒင်နိုင်ငံကတကြော့ပြန်ငြိမ်းချမ်းရေးဆွေးနွေးပွဲမှာရံဖက်အုပ်စုတွေပါဝင်တက်ရောက်လာကြပါတယ်။ရင်ဘိုမြို့မှာဒီနေ့စတင်လိုက်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဟာဆွီဒင်နိုင်ငံကအားပေးထောက်ခံထားတဲ့ရင်းမြေအစိုးရနဲ့အီရန်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူသီသဘုံတွေကြားကုလသမဂ္ဂရဲ့ဂျာဝင်ဆီစံမှုနဲ့နှစ်နှစ်အတွင်းပထမဆုံးအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်။ရှိမနိုင်ငံမှာလူသားချင်းစာနာထောက်ထားရမယ့်ပြဿနာတွေနဲ့တူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးမှာအမေရိကန်ခြေဆိုင်ဆော်ဒီသတင်းစာဆရာဂျမဲကာရှိုဂီအသက်ခံရတဲ့ဖြစ်ရပ်တွေကြောင့်နိုင်ငံတကာကဝေဖန်မှုတွေကြီးထွားနေချိန်မှာဆွေးနွေးပွဲကျင်းပနေတာလည်းဖြစ်ပါတယ်။သတင်းစာဆရာအသက်ခံရမှုမှာတာဝန်ရှိတဲ့ဆော်ဒီနိုင်ငံကိုအခုအညီတွေဖြတ်တောက်ဖို့အမေရိကန်အထက်လွှတ်တော်ကဖိအားပေးမှုတွေကြောင့်ဆွေးနွေးမှုတွေဖြစ်လာအောင်ဆော်ဒီကိုဖိအားပေးနိုင်ခဲ့တာလို့လည်းအကဲကတ်တချို့ကယူဆထားကြပါတယ်။ငင်းချမ်းရေးဆွေးနွေးပွဲမှာအဓိကညှိနှိုင်းမဲ့ကိစ္စတွေထဲမှာတော့စာနာမျိုးတော်ကအဓိကနိုင်ငံတကာလေးစိတ်ကိုထိန်းချုပ်ခွင့်လူသားချင်းစာနာမှုအကူအညီတွေပေးအပ်ခွင့်နဲ့အနာခွဲဝင်နိုင်ရေးအလားအလာတွေနဲ့ပတ်သက်တာတွေပါဝင်မှာဖြစ်ကြောင်းလဲကုလသမဂ္ဂအထူးကိုယ်စားလှယ်မာတင်ဂရစ်ဖ်ကပြောပါတယ်အကျဉ်းသားလဲလှယ်ရေးအစီအစဉ်ကိုနှစ်ဖက်အကြသဘောတူထားကြပြီးမဲ့ထူးထူးခြားခြားသဘောတူညီချက်မျိုးထွက်ပေါ်လာနိုင်မဲ့အလားအလာမျိုးကတော့သိမရှိဘူးလို့လဲအကဲခတ်တွေကခန့်မှန်းနေကြပါတယ်ရှင်
ကနေဒါနိုင်ငံမှာထိန်းသိမ်းခံထားတဲ့တရုတ်စစ်သွေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်တန့်အမှုဆောင်ရရှိကိုချက်ချင်းပြန်လွှတ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဖန်စီမှုကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲရာယီရပ်ဆိုင်ထားတဲ့အပေါ်ချင်းချောက်မှုတရားလည်းဖြစ်လာပါတယ်။ UN ပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဌာနအကြီးအကဲလည်းဖြစ်တဲ့မန်ဝမ်ဂျိုကိုစနေနေ့ကပဲဗန်ကူးဝါးမြို့မှာထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းကနေဒါအာဏာပိုင်တွေမနေ့ကကြေညာထားတာပါ။တွင်ကုန်ကုန်နေပြန်လည်တွင်းမြင့်ကောက်ခံနေရတွေကိုရပောင်း90ချာရက်ဆိုင်ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့သဘောတူညီချက်ရတဲ့နေ့မှာပဲဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းချက်ပေးဖို့အမေရိကန်နဲ့ကနေဒါတာဝန်ရှိသူတွေကိုအကြောင်းကြားထားတဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကိုလွှတ်ပြောင်းပေးမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ Huawei မှုဆောင်ရရှိကိုအမကန်နဲ့လွှတ်ပေးတဲ့မတင်ကိုတော့မနက်ပံတရားရုံးမှာကြားနာဖို့စီစဉ်ထားပါတယ်။ဖမ်းဆီးမှုဟာတရုတ်နိုင်ငံနဲ့အနောက်နိုင်ငံတွေကြားတပ်တမရေးဆက်ဆံရေးတွေမပြေမလည်ဖြစ်နေတာကိုမိမောင်းထုတ်ပြရောက်နေတဲ့အကြောင်းလဲအခက်အခဲတွေထောက်ပြနေကြတာပါ။ Huawei ကုမ္ပဏီနဲ့ပြိုင်ဖက် ZTE ကုမ္ပဏီတွေရဲ့ဒီမိုဘိုင်းလက်ကင်ဖုန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုစွမ်းရည်တွေကြောင့်အမေရိကန်ရဲ့အမျိုးသားလူကြုံရေးကိုချိန်ချောက်မှုတရဖြစ်လာနိုင်ရည်ရှိတယ်လို့လည်းအမေရိကန်ထောက်လိုက်တိုင်ဝမ်ကယူဆထားပါတယ်။သမ္မတထရန့်အစိုးရကတော့အီရန်နဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုတွေကိုချိုးဖောက်မှုနဲ့ဒီနှစ်စမ်းမှာပဲ ZTE ကုမ္ပဏီကိုအမေရိကန်နည်းပညာတွေဝယ်ယူခွင့်ခုနှစ်နှစ်ပိတ်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာအောက်တိုဘာလတည်းကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာကာဘူးမြို့တော်နဲ့အနီးအနားဒေသတွေကမဲရလတ်တွေကိုပယ်ဖျက်လိုက်ကြောင်းရွေးကောက်ပွဲတိုင်ကြားရေးကော်မရှင်ကကြေညာလိုက်ပါတယ်။ရွေးကောက်ပွဲကာလအတွင်းကာဘူးဒေသကမဲမတမာမှုတွေရွေးကောက်ပွဲဆိုင်ရာဥပဒေချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တာတွေ့ရှိခဲ့တဲ့အပေါ်အခြေခံစဉ်းစားဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းအာဖဂန်နိုင်ငံလွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာတိုင်ကြားရေးကော်မရှင်ကပြောဆိုလိုက်တာပါ။ရွေးကောက်ပွဲလုပ်ငန်းတွေကိုကြီးကြပ်ရတဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ထိတ်တန့်တာဝန်ရှိသူ9ယောက်ကိုယာရုကဖယ်ရှားလိုက်ကြောင်းလဲဒီကနေ့ကာဘူးမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအာမက်ရှာဇာမာဇိုင်းအပါအဝင်အစ်မြင့်တာဝန်ရှိသူ9ယောက်ကိုဒေါ်လာ 1,300 ဂျော်စီဒဏ်တက်ခဲ့ကြောင်းလဲရွေးကောက်ပွဲတိုင်ကြားရေးကော်မရှင်ပြောခွင့်ရအလီရီဇာရူဟာနီကပြောဆိုခဲ့တာပါမကြခင်ရက်တွေမှာနောက်ထပ်ရေးရှုမှုတွေကိုကြီးညာကောင်းကြီးညာသွားမယ်လို့လည်းပြောပါတယ်ရွေးကောက်ပွဲတိုင်ကြားရေးကော်မရှင်ရဲ့ကြီးညာချက်အပေါ်သဘောထားကိုမကြခင်ထုတ်ပြန်သွားမှာဖြစ်ကြောင်းလဲကော်မရှင်ပြောခွင့်ရကပြောပါတယ်လွတ်တော်နေရာ250အတွက်အောက်တိုဘာလနဲ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းကာဘူးဒေသမှာအမျိုးသမီး90လဲ9နေရာအပါအဝင်33နေရာအတွက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖရိကတိုက်ရှိပိုင်းကဘူရူဒီနိုင်ငံမှာဖွင့်လှစ်ထားတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရုံးကိုပိတ်ပစ်ဖို့အာဏာပိုင်တွေကညွှန်ကြားလိုက်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။ရုံးခွဲကိုပိတ်လိုက်ဖို့မနေ့ကပဲဘူရူဒီတာဝန်ရှိသူတွေအကြောင်းကြားခဲ့တဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာခြေဆိုင်လူ့ခွင့်ရေးကောင်စီပြောခွင့်ရရာဗီနာရှန်ဒါဆန်နီကပြောဆိုလိုက်တာပါ။ကြတဲ့ကာလတွေအတွင်းလူတွေတက်ပြတ်မှုတွေအကျွလွန်ငယ်ဆုံးနိုင်ငံတကာနိုင်ငံဖြစ်လူခွင့်ရေးကောင်စီကော်မရှင်နာမင်းကြီးကပြောဆိုလိုက်ပြီးလာပိုင်းကျန်မှာပဲရုံးပိတ်ဖို့ညွှန်ကြားခံရတာပါရုံးပိတ်ဖို့အချိန်နှစ်လပေးထားတဲ့အကြောင်းလဲဘွန်ဒူနိုင်ငံကြားရေးဌာနနဲ့ကုလသမဂ္ဂနဲ့နှိဆက်သူအတိုင်းဝိုင်းကပြောဆိုထားကြပါဗျ2015ခုနှစ်မှာလုံးကသမ္မတပီယက်အန်ကွန်နာစီဇာကရွေးကောက်ပွဲမှာတချို့ပြန်ရှင်ပြိုင်မှုကြိုးစားခဲ့ရကနေနိုင်ငံရေးမတည်မငြိမ်မှုတွေပေါ်ပေါက်ခဲ့ပြီးတော့ကာလတန်ကြာလူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာတွေပေါ်မှာဘွန်ဒီကောင်းဆောင်တွေကဒေါသထွက်ခဲ့ကြတာပါ။သမ္မတရဲ့ရွေးကောက်ပွဲဝင်မဲ့ဆုံးဖြတ်ချက်ကြောင့်ပေါ်ပေါက်ခဲ့တဲ့နိုင်ငံရေးပြစ်ခတ်တွေအတွင်းမှာတော့လူပေါင်း1,000ရောသေဆုံးပြီး4,000ကျော်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။
အင်ဒိုနီးရှားနိုင်ငံရဲ့မတည်မငြိမ်ဖြစ်နေတဲ့ပါပူဝါပြည်နယ်မှာခွဲထွက်ရေးသမားတွေရဲ့အဆိုးရွားဆုံးတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးခဲ့ရသူ16ဦးနဲ့စစ်သားတအုပ်ရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိကြောင်းစစ်တပ်တာဝန်ရှိသူတို့ကဒီကနေ့ပြောပါတယ်။ပါပူဝါပြည်နယ်နူဒူဂါခရိုင်တွင်းကဝင်းလံခေါင်တည်တဲ့တောင်မော်ချေးရွာတစ်ခုကနေသေဆုံးသူ10ဦးရဲ့ရုပ်အလောင်းတွေနောက်အသက်4နှစ်အရွယ်ယောက်ျားလေးတဦးအပါအဝင်အသက်ရှင်ကျန်ရစ်သူ10ဦးတို့ကိုစစ်တပ်ရဟတ်ရင်နဲ့တဲဆောင်ခေါ်ယူလာခဲ့ကြောင်းလဲစစ်တပ်ပြောခွင့်ရ ဗိုလ်မှူးကြီးမိုဟာမက်အိုက်ဒီကပြောပါတယ်။ပါပွာလွတ်မြောက်ရေးလှုပ်ရှားမှုနဲ့ချိတ်ဆက်တဲ့လက်နက်ကိုင်အဖွဲ့တစ်ခုနဲ့လုံခြုံရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်ကြံနေသေးတဲ့သေဆုံးသူ၈ဦးရဲ့ရုပ်အလောင်းတွေရရှိရေးကတော့အခက်အခဲဖြစ်နေတယ်လို့လည်းစစ်တပ်ပြောခွင့်ရကပြောပါတယ်ရှင်။
ကရှိရေလက်ချမ်းမှာရုရှားကနိုဝင်ဘာလနောက်ပိုင်းတုန်းကဖမ်းဆီးလိုက်တဲ့ယူကရိန်းသင်္ဘောသားတွေကိုခရစ်မတ်နဲ့နှစ်တကူမတန်ခင်ပြန်လွှတ်ပေးဖို့လိုတဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထုတ်ကိုယ်စည်းကတ်တဘော်ကာကပြောလိုက်ပါတယ်။ကောဝေးတုံ့ပြနေတဲ့အာဇော့ပင်လယ်ပြင်မှာရုရှားကတစ်ဖက်သက်ထိန်းချုပ်ဖို့ကြိုးပမ်းမှုတွေကိုဟန်တားနိုင်မဲ့နည်းလမ်းတွေကိုအနောက်မှမဲအုပ်စုကစဉ်းစားနေတဲ့အကြောင်းထုတ်ကိုယ်စည်းက VOA ကိုပြောဆိုခဲ့တာပါ။ယူကရိန်းရှေ့ပိုင်းကခရိုင်းမီးယားဒေသကို2014ခုနှစ်တုန်းကရုရှားပိုင်ဖြစ်သွတ်သွင်းလိုက်တဲ့ပေါ်အမေရိကန်ကအသိမပြုလက်မခံတဲ့အကြောင်းရည်တည်ချက်ကိုလည်းအထူးကိုယ်စားလှယ်ကထပ်မံပြောဆိုခဲ့ပါတယ်
ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းကမ်းလွန်ပစိဖိတ်သမုဒ္ဒရာတွင်ဒီကနေ့ကြာသပတေးနေ့မနက်ပိုင်းတိုက်လေယာဉ်တစ်စင်းနဲ့စီးဖြစ်လေယာဉ်တစ်စင်းတို့တိုက်မိပြီးပြက်ကျခဲ့တာမှာအမေရိကန်မရိန်းတပ်ဖွဲ့ဝင်၅ဦးပျောက်ဆုံးနေပါတယ်လေယာဉ်မှူး2ဦးလိုက်ပါသွားတဲ့တိုက်လေယာဉ်နဲ့အမှုတန်း5ဦးလိုက်ပါသွားတဲ့စီးဖြစ်လေယာဉ်တို့ဟာလေယာဉ်စီဖြစ်တဲ့ပုံမှန်လေ့ကျင့်ရေးမစ်ရှင်အတွက်အီဝါကူနီအခြေစိုက်စခန်းကနေထွက်ခွာခဲ့ကြတာလို့အမေရိကန်မရိန်းတပ်ဖွဲ့ကပြောပါတယ်။ရှီကိုကူကျွန်းအနီးမူရိုတိုအငူကနေကီလိုမီတာ100လောက်အကွာပင်လယ်ပြင်ထဲမှာပြက်ကျခဲ့တာလို့လည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနညင်ညာချက်မှာဖော်ပြထားပါတယ်ရှင
်။ကောင်းလုံးနဲ့မတင်ခင်ထိုက်တူကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကိုဘင်္ဂလားဒေ့ရှ်ဆိုရကခေါ်ယူသတိပေးရကိစ္စနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်သာသနာ့ရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာပြောဆိုခဲ့ရတဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကိုဘင်္ဂလားဒေ့ရှ်ဆိုရကခေါ်ယူသတိပေးတဲ့ကိစ္စမြန်မာနိုင်ငံသားရေးဌာနကိုတရားဝင်အကြောင်းကြားတာမရှိသေးဘဲနဲ့အစီရင်ခံစာကိုစောင့်နေရတယ်ဆိုပြီးတော့မြန်မာနိုင်ငံသားရေးဌာနအစီအစဉ်တောင်းဆိုသူတယောက်က VOA ကိုပြောပါတယ်။ဒုက္ခသည်ပြန်တဲ့လက်ခံရေးပိုင်းကိုလည်းနှစ်နိုင်ငံသဘောတူညီချက်အတိုင်းပဲဆက်လုပ်သွားမယ်ဆိုပြီးတော့သူကပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။သာသနာရေးဝန်ကြီးသူရဦးအောင်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုအစွန်းရောက်ဖြစ်အောင်ရိုက်သွင်းနေတာတွေရှိပြီးမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ကိုချီတက်တိုက်ခိုက်ဖို့လှုံ့ဆော်နေတယ်လို့ပြောကြားထားတဲ့ပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြင်းထန်ကန့်ကွက်လိုက်တာပါဒါအပြင်သူရဦးအောင်ကသူရင်ပြောကြားခဲ့တဲ့အစွန်းရောက်ဘာသာကြီးဆိုတာပြည်တွင်းနေမွတ်စလင်တွေကိုရည်ညွှန်းတာမဟုတ်ပဲဘင်္ဂလီတွေကိုရည်စူးတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာကိုရိုင်းကုလသမဂ္ဂမှဒုက္ခသည်တပ်တန်းကိုလက်ခံထားရတယ်လို့ဆိုပြီးနိုင်ငံတကာအကူအညီတွေတောင်းခံဝေမျှစားနေတာဖြစ်ကြောင်းအဲ့ဒီဘက်ကလူငယ်တွေကိုလည်းမြန်မာနဲ့ရခိုင်ကိုတိုက်ဖို့လှုံ့ဆော်ရိုက်သွင်းနေတာကြောင့်ရခိုင်အရေးကစိုးရိမ်နေရတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာလုပ်တဲ့ပညာရေးဆိုင်ရာအခမ်းအနားမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုချက်တွေပေါ်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တာနဲ့ပတ်သက်လို့အသေးစိတ်မသိရသေးဘူးလို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်က VOA ကိုပြောပြပါတယ်
။အဲ့ဒီခါကအခုကျွန်တော်တို့မနေ့ကတော့ဟိုသမကြီးကိုသူတို့ခေါ်ပြီးတော့တွေ့တယ်ဆိုတော့ပြောပါတယ်ဒါပေမဲ့အသေးစိတ်တော့ကျွန်တော်တို့မှာအချက်လက်တော့မရှိသေးဘူးပေါ့နော်သေးသေးအချက်လက်တော့မရှိသေးဘူးပေါ့နော်ဟုတ်ကဲ့
သာသနာရေးဝန်ကြီးရဲ့ပြောဆိုချက်ကြောင့်ဒုက္ခတွေပြန်လဲလက်ခံရေးအစီအစဉ်ကိုထိခိုက်လာနိုင်ခြင်းရှိတယ်ဆိုတဲ့မှတ်ချက်တွေနဲ့ပတ်သက်လို့တော့ဦးစိုးဟန်က
ကျွန်တော်တို့ရခိုင်ပြည်နယ်ခိတ်စားရေးခိတ်စားနဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်တို့မှာပြောဖို့ဆိုဖို့ခွင့်ပေးရတာကနိုင်ငံတော်သမ္မတရုံးနောက်ပြီးတော့နိုင်ငံတော်ဤအတိုင်းမင်းခံရုံးနောက်နိုင်ငံကြ ాయి ဝင်ကြီးဌာနကျွန်တော်တို့ဒီရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဌာနတွေကိုရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာခွင့်ပေးတာပါတယ်အခွင့်အာဏာပေးထားတဲ့မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်မြင်တာတော့ဒါပုဂ္ဂိုလ်ရေးအမြင်လို့အမြင်ကိုသူပြောခြင်းဖြစ်တယ်လို့ကျွန်တော်တို့ဟိုကျွန်တော်ယူဆလို့ရပါတယ်ဘင်္ဂလားဒေ့ရှ်ကဒီကိစ္စပြောလိုက်ရင်လည်းကျွန်တော်ဒီအတိုင်းပဲပြန်ပြီးတော့ပြောရမှာဖြစ်ပါတယ်။ဒီပြန်လေလက်ခံရေးလုပ်ငန်းစဉ်ကတော့နိုင်ငံကကျွန်တော်သဘောတူညီချက်ကလည်းရှိပြီးသားလေ။ဒီသဘောတူညီချက်အတိုင်းပဲကျွန်တော်တို့သွားနေတယ်။ဒီမှာလက်ကုံမှာရွေးကောက်ပွဲလုပ်မယ်။သူတို့ပြောထားတဲ့အတိုင်းဆိုတော့ရွေးကောက်ပွဲပြီးတဲ့အချိန်ကတော့သူတို့ဒါလုပ်လို့မရသေးဘူးလို့သူတို့ပြောထားတာဖြစ်တယ်ပေါ့နော်။ဖြစ်လာတဲ့ခြေထိုးပေါ်မူတည်ပြီးသူတို့ကပြန်ဆက်သွယ်လာမယ်လို့ကျွန်တော်တို့ယူဆပါတ
ယ်။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေကိုနေရက်ပြန်ရေး ပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့မှာစတင်မှုဖြစ်ခဲ့ပေမဲ့ဒုက္ခသည်တွေတယောက်မှပြန်မလာကြတဲ့အတွက်အစီအစဉ်မစနိုင်သေးပဲဖြစ်နေတာပါဒုက္ခသည်တွေပြန်လည်နေရာချထားပေးဖို့မြန်မာနိုင်ငံဘက်ကအစအစအရာရာစီစဉ်ပြင်ဆင်ထားတယ်လို့ပြောဆိုထားပေမဲ့လုံခြုံရေးပိုင်းစိတ်မချတာနဲ့ NVC ကတ်လုပ်ငန်းစဉ်ကိုလက်မခံနိုင်တာကြောင့်ပြန်မလာဘူးလို့ပြောထားတဲ့ဒုက္ခသည်တွေရှိနေတယ်လို့ပြန်လာခြင်းနဲ့ဒုက္ခသည်တွေလည်းရှိနေတယ်ဆိုတာ VOA ကပြီးခဲ့တဲ့သတင်းပတ်အတွင်းမောင်နှောဒေသနဲ့နှစ်နိုင်ငံနယ်စပ်မှာသတင်းတွားရောက်ယူခြင်းအတွင်းမှာသိရှိခဲ့ရပါတယ်ရှင်
။မမေခသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒုက္ခသည်စခန်းတွေကိုမြန်မာဆွေရဘက်ကနေပိတ်ပစ်ဖို့စပြီးတော့ပြင်ဆင်နေတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တွင်းမှာ2012ခုနှစ်ခေတ်ကစတင်ရှိလာခဲ့တဲ့ဒုက္ခသည်စခန်းတွေကိုမြန်မာဆွေရဘက်ကနေပြီးတော့ပိတ်ပစ်ဖို့အတွက်စတင်ပြီးတော့ပြင်ဆင်နေပါတယ်။အဲ့မှာရှိတဲ့ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရရင်းကိုမပြောင်းနိုင်သေးတဲ့အချိန်မှာမြန်မာဆွေရဘက်ကအခုလိုလှုပ်ဆောင်လိုက်တဲ့အတွက်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ Writer သတင်းဌာနရဲ့သတင်းဆောင်မကိုခြေခံပြီးတော့ကိုရနိုင်ကပြပြပေးပါလိမ့်မယ်။
မနက်ငယ်နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကလူမျိုးရေးပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်6နှစ်ကြာတဲ့အထိရိုဟင်ဂျာ3,000လောက်နဲ့တခြားမွတ်စလင်တွေဟာအိမ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာပဲဆက်ပြီးတော့နေနေကြပါတယ်။မြန်မာဆိုရကတော့ဒီမှာရှိတဲ့ဒုက္ခသည်စခန်းတွေကိုအခုခါမှာပိတ်တော့မယ်လို့ပြောကြားလိုက်ပြီးအဲ့လိုပိတ်လိုက်တဲ့အတွက်ဖမျိုးတိုးတဲ့အတွက်ထောက်အကူဖြစ်စီမှာဖြစ်သလိုဒုက္ခသည်စခန်းမှာနေထိုင်တဲ့သူတွေကိုလည်းအလုတ်ကိုင်းတွေဖန်တီးပေးသွားဖို့ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့မြန်မာဆိုရဘက်ကဒုက္ခသည်စခန်းတွေကိုပိတ်ပစ်လိုက်ပြီးမဲ့အဲဒီလူတွေကိုသူတို့ရဲ့မူလနေရာရင်းကိုပြန်ကွက်မပေးဘဲဒီစခန်းတွေဘေးမှာပဲအင်အားတွေတိစောက်ပေးတာဖြစ်တယ်လို့ဒုက္ခသည်စခန်း၅ခုကဒုက္ခသည်တရားစင်ကြော်နဲ့တွေ့ဆုံမိမြန်ခဲ့တာအပါအဝင်ကုလသမဂ္ဂရုံးနှင်းပတ်တန်းတွေကဖော်ပြနေတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်အသက်ဆောင်လုပ်ခဲ့တဲ့စခန်းတွေကိုရွှေ့သွားတဲ့သူတွေအနေနဲ့လဲသူတို့အရင်ကရင်ဆိုင်ခဲ့တဲ့အတိုင်းလွတ်လပ်စွာသွားလာခဲ့မရပဲတင်းကျပ်တဲ့ကန့်သတ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့ဒုက္ခသည်တွေနဲ့အဲဒီစခန်းမှာအလုတ်လုံနေကြတဲ့သူတွေကပြောပါတယ်အခုလိုဒုက္ခသည်စခန်းတွေကိုပိတ်လိုက်တဲ့အတွက်ဒီဒုက္ခသည်တွေရဲ့ရပိုင်ခွင့်ရှိတဲ့အခြေခံလူခွင့်တော်များများကိုတားဆီးလိုက်သလိုမတူညီတဲ့လူမှုတိုင်းဝိုင်းတစ်ခုကိုပို့ပြီးတော့ဝေးကွာသွားစေနိုင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ရဲ့ GKNOTOSP ကပြီးခဲ့တဲ့စက်တင်ဘာ24ရက်နေ့ကသတိပေးထားပါတယ်ဒါပြင်အနေအများတဲ့ရေချောင်းခီးတွေကိုလေနဲ့ထွက်ပြေးတဲ့သူတွေလည်းပုံများလာနိုင်တယ်ဆိုပြီးတော့ပြောပါတယ်ဇမလာ၄ရက်နေ့ကတော့ရိုဟင်ဂျာလို့ယူဆတဲ့လူ20တင်လာတဲ့ဆက်လက်စင်းဟာအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကိုရောက်သွားခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့သတင်းပတ်တွေအထွတ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေလေနဲ့ထွက်ပြေးလာကြတဲ့လေတွေကဒဇင်းနဲ့ဖြစ်ပါတယ်မြန်မာဆိုရအနေနဲ့ဒုက္ခသည်စခန်းတွေကိုမပိတ်ခင်မှာလူတွေကိုသူတို့ရဲ့နေရရင်ကိုအနေရခင်းခင်းနဲ့ပြန်လာနိုင်အောင်လုပ်ဖို့အာရုံစိုက်သင့်တယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံ UNOCHA အဖွဲ့ရဲ့ပြောခွင့်ရPierre Perron ကပြောပါတယ
် The camps being closed is not the objective that we're aiming for here. The camps being closed is a byproduct.
ဒုက္ခသည်စခန်းတွေကိုပိတ်ဖို့အဓိကရည်မှန်းချက်မဟုတ်သလိုကျွန်တော်အနေနဲ့လည်းမရည်မှန်းထားပါဘူး။ဒါကတကယ့်ရည်မှန်းချက်ရဲ့အစိတ်ပိုင်းတည်းတာဖြစ်ပြီးတော့အဲ့ဒီအဓိကရည်မှန်းချက်ကတော့6နှစ်ကြာနေရဆွတ်ခွာထွက်ပြေးခဲ့ကြပြီးတော့အဲ့ဒီကိုပြောင်းချင်တဲ့သူတွေအတွက်ရည်ရှိခံမဲ့ဖြည့်ရှင်းသည့်တွေနဲ့လှုပ်ဆောင်သွားဖို့ဖြစ်ပါတယ်။
ဒါပြင်ဒုက္ခသည်တွေအခုလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
်။ We're not seeing these people being able to return home to where they fled from. And we're not seeing much more than
ကျွန်တော်တို့အခုချိန်ထိမတွေ့ရသေးတာကတော့လူတွေအနေနဲ့သူတို့ထွက်ပြေးခဲ့ရတဲ့နေရာတွေကိုအခုချိန်ထိပြန်မသွားနိုင်သေးတာပါ။အဲ့ဒီဒုက္ခသည်စခန်းကလူတွေဟာလွတ်လပ်စွာသွားလာခွင့်မရှိတဲ့အတွက်အကူအညီတွေကိုပဲအားကိုးနေရတာပါ။
မြန်မာဆိုရကတော့သူတို့အနေနဲ့ကုလသမဂ္ဂအတွင်းမှုဂျိုဟောင်ကော်ဖီအာနန်ကော်မရှင်ရဲ့အကြံပေးချက်နဲ့အညီရခိုင်ပြည်နယ်နဲ့တခြားနေရာမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်နေရာဆွန့်ခွာထွက်ပြေးကြတဲ့သူတွေနေတဲ့ IDB ဒုက္ခသည်စခန်းတွေကိုပိတ်ပစ်ဖို့အတွက်ကုလသမဂ္ဂအနေနဲ့အတူလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ဒုက္ခသည်တွေပြန်လာအောင်ဆွဲဆောင်နိုင်ဖို့အတွက်အဓိကအချက်တစ်ခုကတော့ရခိုင်ပြည်နယ်တွင်းမှာနေထိုင်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်လုပ်ပေးဖို့ဖြစ်တယ်လို့ရိုဟင်ဂျာအတိုင်းဝိုင်းကခေါင်းဆောင်တွေကပြောပါတယ်။ဒီကနေ့ဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေကို ARSC ရင်းကြားအကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ရကနေမြန်မာစစ်တပ်ကဒေသတွင်းမှာနေပြည်တော်ရှင်းလင်းရေးလုပ်ခဲ့စဉ်မှာရင်းကြားတွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂအဆိုအရတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရင်းကြား3,000ရှိတယ်လို့ပြောကြားလိုက်ပြီးတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုရည်ရွယ်ချက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရင်းကြားတွေအပေါ်တပ်ဖြတ်တာတွေမရင်းကျင်တာတွေမိရှုတာတွေလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်အတိအမှတ်ပြုမထားမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်အတိအမှတ်မပြုထားသလိုကုလသမဂ္ဂရဲ့အဲ့ဒီဆွဆွဲချက်တွေကိုလည်းပယ်ချလိုက်ပါတယ်ခင်ဗျာ
ကွင်းနိုင်တက်ဆက်ပြီးထားတာဖြစ်ပါတယ်သောတာရှင်များရှင် VOA ကနေကြတာဗီနိညာပိုင်းသတင်းဆောင်မတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြက်ကလေးမှာတွေ့နိုင်ပါတယ်ဒီ VOE ရဲ့မြစ်တာလက်ဆောင်ပြက်ကလေးလိုချင်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်အီးမေးလ်ပေးပို့မယ်ဆိုရင်bamis@voanews.com ကို2019 VOA ပြက်ကတင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော် VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်သတင်းရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပြဖို့ခြင်းနဲ့ VOA ကိုတည်သက်ခြင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပြဖို့နိုင်ပါတယ်ရှင်ခုတစ်ခါမှာတော့မြန်မာနိုင်ငံနဲ့တရုတ်နဲ့အိန္ဒိယတို့ကြားတိနံထွက်ကုန်ပြပတင်ပို့မှုအကြောင်းကိုတင်ဆက်ပေးကြပါတယ်။စိုက်ပျိုးတိနံထွက်ကုန်ပြပတင်ပို့မှုတွေကိုအဓိကထားလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကအဝယ်ရက်တာမျိုးတွေတင်းစစ်တာမျိုးတွေရှိလာတဲ့အခါတိုင်းကုန်တယ်တွေနဲ့တောင်သူတွေထိခိုက်နေတာကြားပါတယ်။မြန်မာနိုင်ငံအနေနဲ့ဘေးအိန္ဒိယနိုင်ငံတွေရဲ့မူဝါဒအပြောင်းလဲတွေကြောင့်ရိုက်ခတ်မှုမရှိအောင်ဒီထက်ပိုပြီးတော့စနစ်တကျလုပ်ဖို့လိုတယ်ဆိုပြီးတော့ကုန်တယ်စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြကြပါတယ်။ပြည်စုံကတော့ရန်ကုန်မြို့ကနေကုကောင်းဆိုင်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကအိန္ဒိယနိုင်ငံရဲ့ပယ်မျိုးစုံအထွန်းလုံးတန်ချိန်23သန်းရှိခဲ့တာကြောင့်ပြည်ပနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံကပုံမှန်ဝယ်ယူနေတဲ့ပယ်မျိုးစုံကိုကန့်သတ်ချက်နဲ့ဝယ်ယူလိုက်တာကြောင့်ပြည်ရင်းကပဲဆိုင်တောင်သူတွေနဲ့ပဲတင်ဖို့ရောင်းချနေသူတွေအပေါ်ရိုက်ခတ်မှုတွေရှိနေတာပါ။စိုက်ပျိုးသီးနဲ့တင်ဖို့ရောင်းချမှုမှာမြန်မာနိုင်ငံအနေနဲ့ဘေးအိန္ဒိယနိုင်ငံတွေရဲ့မူဝါဒအပြောင်းလဲတွေကြောင့်ရိုက်ခတ်မှုမရှိနိုင်အောင်အစိုးရဘက်အနေနဲ့ဒီထက်နီးစနစ်ကြကြလှုပ်ဆောင်ဖို့လိုတယ်လို့အေယာတုက္ကဆန်လုပ်ငန်းစုရဲ့ဒါရိုက်တာဦးကျော်ထက်ကအခုလိုပြောပါရစေ။ဒီန
ိုင်ငံလုံးရောင်းဝယ်လုပ်ငန်းတွေကြောင့်လည်းမြင်မယ်ဆိုရင်တော့အမရဒီတောင်သူလယ်သမားနဲ့ဒီနိုင်ငံလုံးရောင်းဝယ်လုပ်ငန်းတွေကုန်တယ်ဒါနိုင်ငံတော်ရဲ့အင်္ဂါငွေရှာပြီးပြီလေအရေးကြီးကြီးကွာအဲ့ဒီမှာရှိနေ industry တစ်ခုလုံးဖွံ့ဖြိုးဖို့ဆိုရင်အဲ့ဒီအတွက်ကိုစည်းကမ်းကိုအာကုန်ပို့ဌာနမှာကသက်သက်ကိုဆိုရှင်အာတိုင်းနဲ့လူကြီးနေပေါ့နော်အစွမ်းကြီးပညာရှင်လူကြီးအဲ့လိုကိုထားပြီးတော့မာဘီဝါကြကြနဲ့ကိုဒီပြီးနိုင်ထွက်တော့မယ်ဒါထွက်ရင်ဒီနိုင်ငံနဲ့တော့ကုန်တယ်မှုအခြေအနေကိုလေ့လာပြီးတော့မှကိုအဲ့ဟာကိုချုံးမွေနေအောင်စူးပန်းပြီးနေအောင်မြန်မာပြည်တရုတ်ပြည်ကိုစီးပွားရတဲ့အလုပ်တွေမှန်သမျှလုပ်တဲ့ဆွေကြေတရဆွေကြေတဌာနအိန္ဒိယဘက်ကိုလုပ်တဲ့ဆွေကြေတရဆွေကြေတဌာနအဲ့ဒီလိုမျိုးကိုပါပြန်ကြကြနေကိုကျွန်တော်ကြည့်နေတာကြည့်နေတော့ကဖြစ်မှကျွန်တော်တို့ကအတင်းဖွဲ့ကြီးဘာလေးနဲ့ခေါ်လူကြီးကလူကြီးနဲ့ခေါ်သွားပါအောင်သွားစကားပြောအောင်ဆိုကျွန်တော်တို့ကဘာလို့လဲဆိုတာဟိုဘွားဖြစ်သွားတာပေါ့နော်ဟိုအောက်ကပြန်ပြောရတာပြောရတာပေါ့နော်အဲ့တော့သူကအပေါ်ကပြန်ဖြစ်သွားတယ်အောက်ကနေပြီးတော့လုပ်ပါကူညီပါအောင်ဖွင့်ပြပါကွာလုပ်ပြပါစခန်းမျိုးကြီးဖြစ်ရတော့ကွာ
မြန်မာနိုင်ငံပဲမျိုးစုံနဲ့နှက်ကုံတဲ့များအတွင်ရင်မှုဥမင်းဥကတော့နိုင်ငံစည်းပွားမတောင့်တင်းတဲ့အတွက်ပြည်တွင်းထကုံတွေဟာဈေးမတည်ငြိမ်တဲ့ဒဏ်ကိုမကြခဏတွေ့ကြုံနေရတယ်လို့ပြောပါတယ
်ပြောရင်တော့ကိုယ်နိုင်ငံစည်းပွားရေးဘယ်လိုကောင်းမလဲအင်အားတောင့်တင်းဖို့ပဲအရင်ဆုံးစူးစမ်းမှလည်းဒီကိစ္စတွေကိုလွန်ဆန်နိုင်မယ်လို့ပဲမြင်တာပဲလေဘာကြောင့်လဲဆိုတော့ဒီလက်ရှိအင်္ဂလိပ်နိုင်ငံဖြစ်တာအိန္ဒိယရှိတယ်တရုတ်ရှိတယ်ပေါ့ဒီဘလိုမြန်မာနိုင်ငံကစိုက်ပျိုးရေးဒီကအခြေခံတဲ့နိုင်ငံဖြစ်တဲ့ကကြတော့ဒီစိုက်ပျိုးရေးပစ္စည်းနဲ့ထွက်လာတဲ့ပစ္စည်းနဲ့ပတ်သက်ရင်ဒီစာနာပါတို့ဒီဘရိုကမတရုတ်ဘက်ကလိုအပ်ချက်ရှိတဲ့ပဲလို့ဆိုရင်လည်းသူကမူဆရာနဲ့တစင်တရုတ်ဘက်ကိုသွားတာ ਉ တော့တရုတ်ဘက်ကပေါ်စီအပြောင်းလဲဆိုရင်ဒီဘက်မှာပြည်တွင်းမှာဈေးနှုန်းမတည်ငြိမ်မှုတွေကခဏခဏကျန်သွားတယ်ထို့နည်း၎င်းမှာအိန္ဒိယကလည်းအင်းနာချင်းနိုင်ငံဖြစ်တယ်ဒီကပဲဝယ်ယူတဲ့နိုင်ငံစောင်းသီးနှံအနေနဲ့စိုက်တဲ့ပဲဟုတော့အဓိကအိန္ဒိယကိုသွားတယ်အဲ့တော့မနေ့ကအိန္ဒိယဒီ import တွေကိုတို့ဒီပဲနဲ့ပတ်သက်လို့ပိတ်လိုက်တဲ့မူဝါဒကြောင့်လောက်ထိခိုက်တယ်ဆိုတာကမြန်မာနိုင်ငံမှာမြင်လိုက်ရတာပဲဒီအိန္ဒိယချင်းနိုင်ငံဖြစ်တဲ့အင်အားကြီးတဲ့နိုင်ငံတွေရဲ့ policy အကြောင်းလဲတွေကိုဘယ်လိုကောင်းမလဲပြည်တွင်းထုတ်ကုန်အနေနဲ့ဘယ်လိုကောင်းဈေးနှုန်းမတည်ငြိမ်တဲ့အတန်းတွေကိုခံခံနေရတာဟုတ်
မြန်မာနိုင်ငံအနေနဲ့အိန္ဒိယအပြင်တခြားအလားအလာရှိတဲ့ပေးစည်းကွက်ကိုရှာဖို့လိုအပ်နေတယ်လို့ပဲကုံတဲ့အတိုင်းဝန်းကတုံးသက်ပါတယ်မကြသေးခင်ကမြန်မာနိုင်ငံပဲနဲ့ကုံတဲ့များအသင်းကပဲမျိုးစုံဈေးကွက်မြင့်တင်မှုအတွက်တရုတ်နိုင်ငံကွယ်ရှိကျွမ်းဒေသနယ်နင်းမြို့မှာကျင်းပတဲ့စီးပွားရေးဖိုရမ်မှာပြည်တွင်းထက်ပဲမျိုးစုံကိုမိတ်ဆက်ခဲ့ပါသေးတယ်မြန်မာနိုင်ငံအနေနဲ့ပဲမျိုးစုံတင်ဖို့ရောင်းချပြီးရှားတဲ့ဝင်ငွေကတစ်နှစ်ကိုဒေါ်လာ1ဘီလီယံဝန်းကျင်ရှိပါတယ်ပြီးခဲ့တဲ့2018 ဘန္နာနဲ့မှာတော့အိန္ဒိယဘက်ကကန့်သတ်ချက်တွေကြောင့်နိုင်ငံခြားဝင်ငွေအများကြီးရောကျသွားတယ်လို့ကုန်တယ်အတိုင်းဝန်ကပြောပါတယ်ခင်ဗျာ
ကိုကောင်းဆိုင်ရင်သတင်းပေးပို့ထားတာဖြစ်ပါတယ်သွတ်တာရှင်များရှင်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အသံလွှင့်စီစဉ်တဲ့အပအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်တည်ရှိနားဆင်နိုင်ပါတယ်ရှင်ခုဒီခါမှာတော့တိုင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းရေးသတင်းကိုလည်းတင်ဆက်ပေးကြပါတယ်အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးပြီးတော့တိုင်းရင်းသားနဲ့ကိုင်တွေနဲ့တွေ့ဆုံညှိနှိုင်းမှုတွေလုပ်နေတယ်ဆိုပေမဲ့လည်းတိုင်းရင်းသားဒေသတွေမှာတော့အစည်းအဝေးတက်မှမှုတွေလျော့ပါလာတာမရှိသေးပါဘူးဒီရပိုင်းတွင်မှာဆိုရင်ပဲရခိုင်ပြည်နယ်တွင်မှာအစိုးရတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တပတ်ကြာတိုက်ပွဲဖြစ်ပွားနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွေမှာလည်းရှမ်းလက်နက်ကိုင်အဖွဲ့ချင်းချင်းကြားမှာလည်းတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲအတွက်မှာဒေသခံရွာသားတွေလည်းစစ်ဘေးတိမ်းရှောင်ရတဲ့အချိန်ဒီမှာရှိနေပါတယ်။ထိုင်းချီဆိုင်ဖျွေးမြန်မာပဲတင်းတောင်းအနိုင်ကိုင်းကတင်းပေးပို့ထားပါရဲ့ရှင်
။အစိုးရဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးကော်မရှင်နေနဲ့ NCA ပြည်ရဆက်ချုပ်လက်မှတ်မဆိုးထားတဲ့အဖွဲ့တွေနဲ့အပေါ်ပိုင်းညှိနှိုင်းနေတဲ့ကြားမှာပဲအောက်ခြေပိုင်းမှာတော့တိုက်ပွဲတွေရှိနေသေးပါ။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပြိပခတွေကြောင့်ဒေသခံကြေးဝါးသားတဲ့ထိခိုက်ဒိဆိုးမှုတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်အဖြစ်ရရွာကနေတိမ်းရှောင်နေရတဲ့အချိန်ဒီမှာရှိနေပါတယ်။ရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကန်တပ်ဖွဲ့တို့ကြားဒီရက်ပိုင်းမှာတပတ်ကြာတိုက်ပွဲဖြစ်ပွားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့ဖြစ်စလို့ရှိရင်တိုက်ပွဲရခိုင်ရက်ကတည်းကဖြစ်နေပြီတိုက်ပွဲကတော့ဒီနေ့နဲ့ဆက်ပြီးဖြစ်နေပြီတိုက်ပွဲဖြစ်တာကမနေ့ကနေပြီးဒီဗုဒ္ဓတောင်မြို့နယ်မြောက်ဘက်ဟာနာဒီနယ်လုံးကြားကြားအဲ့ဒီမှာဟိုတိုက်ပွဲတော်လို့ပြောနေတာဖြစ်နေတာနောက်တစ်ခါဒီနေ့အထူးရလောက်မှလည်းအဲ့ဒါတိုက်ပွဲကနေအဲ့ဒါမတမ်းတော့ခါကြတော့အချဆုံးကြီးရှိကြပြကျွန်တော်တို့ဘက်ကနေဒီလက်နက်ကမ်းကြောက်တွေကိုတင်းစီရမိကြလည်းရှိတယ်ပမာတမ်းတော့ရှိကြတယ်ကျွန်တော်တို့ခါကြတော့ခါကြလို့တို့ထိခိုက်တာရတာတွေတော့ရှိ
ဘူးရီတောင်မြို့မြောက်ဖက်နဟန်းနဲ့ဝနဲ့ယုံသေးရဘက်မှာအခြေပြုနေတဲ့ရခိုင်တပ်မတော်နဲ့နေမြေရှိနေရေးလှုပ်ဆောင်လာတဲ့တပ်မတော်တို့ကြားတိုက်ပွဲဆက်တိုက်ဖြစ်ပွားနေတာပါဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုနေပေမဲ့တပ်မတော်ဘက်ကတော့သတင်းထုတ်ပြန်တာမရှိသေးသလိုတိကျအစီအပြုချက်မရသေးပါဘူးတိုက်ပွဲကြောင့်စေတခန့်တွေတောင်ရလှုပ်သွားဖို့အခက်အခဲရှိနေတယ်လို့ခိုင်တုကကဆက်ပြောပါတယ
်။ဒေသအေရီးယားပြည်သာရှိတဲ့ဒေသခံတွေကတော့သူတို့တော်တော်လေးအခက်အခဲတွေဖြစ်နေတာပေါ့ဗျာ။ position နဲ့နေရာသေးတာသူတို့ဒီအလုပ်တွေမှာစကြလို့မရဘူးဗျာ။ရွာသေးမှာပဲသူတို့ပိုင်လောင်ထားတဲ့ပုံရှိတယ
်။အခုရပိုင်းတွင်ဗူရီတောင်ရထိတ်တောင်နဲ့ကြောက်တော်မြို့နယ်အထက်ပိုင်းတွေမှာမြန်မာသမတော်ဘက်ကလက်နက်ကြီးတွေပါဝင်တိုက်ရာတွေဖြစ်တင်းနေတဲ့အတွက်တိုက်ပွဲတွေဆက်လက်ပြင်းထန်လာမယ့်အခြေအနေမှာရှိတယ်လို့သူကဆိုပါတယ်။အလားတူရှမ်းပြည်နယ်တီဘောမြို့နယ်ဘက်မှာလည်းတိုင်းသားလက်နက်ကင်ဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားနေစေအခြေအနေပါရှိနေပါတယ်။တီဘောမြို့နယ်နမကောကျေးရွာအုပ်စုဘက်မှာတောင်ပိုင်းရှမ်းပြည်သမတော် RCS SSC နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA တို့ကြားစိုက်ပွဲဖြစ်ပွားနေစေလို့မန်ဆန်းကျေးရွာအုပ်စုကျေးရွာအုပ်ချုပ်ရေးမှူးဦးခင်မောင်ရင်ကပြောပါတယ
်။ကျိုးရမလက်ကကြတယ်မမေမခုံမလာဘာအချောဘဒီကနေ့တော့ဝေးတယ်ဆိုတော့လည်းလည်းပြီးတာကျွန်တော်တို့အားစားတယ်။ဒီနေ့တော့လည်းဒီတော့ဒီစားဘူး
။ဒီစင်ပါလာ3ရက်နဲ့4ရက်နေ့မှာလဲဒီဘောမြို့နယ်နမခောအုပ်စုတွင်ရှမ်းတပ်ဖွဲ့ချင်းချင်းတိုက်ပွဲကြောင့်ဒေသခံရွာသား900ခန့်ဟာမန်ဆန်းဘုံကြီးကျောင်းမှာစစ်ပေးတိမ်းချောင်းနေရတယ်လို့စစ်ရှောင်းတွေကိုကူညီပေးနေတဲ့ဒီဘောမြို့နယ်စည်းမချပရဟိတဖွဲ့တာဝန်ခံကိုမျိုးကပြောပါတယ
်။အခုရလဲစင်ပါလာကျွန်တော်တို့မန်ဆန်းစီမှာအမှားကပြီးသင်ဟာကြည့်ပါ900ကျော်
တောင်ပိုင်းနဲ့မြောက်ပိုင်းရှမ်းသာဖွဲ့ချင်းချင်းကြားစိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရရှိခဲ့ပါဘူးဒီလက်ဆိုင်ပိုင်းတွင်ဒီဘောမျိုးနယ်နဲ့မိုင်းကန်မျိုးနယ်ဘက်မှာရှမ်းသာဖွဲ့ချင်းချင်းကြားဂျိုးကြားစိုက်ပွဲဖြစ်ပွားနေစေလို့လည်းဒီဘောမျိုးနယ်ပြည်နယ်လှုပ်တော်ကူစလဲစိုင်းတန်းစင်ကအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
နိုင်ကွင်းသတင်းပေးပို့ထားတာဖြစ်ပါတယ်ကျမတို့ VOA ကနေပြီးတော့မကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်နေမှာဆိုရင်တော့ကျမရေခန္ဓာဥောင်ခေရဲ့မြမရေးသုံးသက်ချက်အပြင်အပတ်စဉ်တင်ဆက်ပေးနေကြတိုင်းသတင်းတော်စီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ6ရက်စက်တာပြည်ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ2425 3251အပြင်လက်လက်မီတာ190တွေကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့
ကျွန်တော်တို့ CBS NB ဘော့ကျောင်းသားတမတော်မြန်မာပြည်မြောက်ပိုင်းရဲစစ်တေတာကော်မတီသူဥက္ကဋ္ဌဖြစ်တဲ့ရေဘော်အောင်စုဦးနဲ့
ဒီစစ်တီတာတိုင်းသားတွေစူးစီးတင်ဆက်ပေးထားတဲ့အပတ်စဉ်တင်ဆက်ပေးနေကြတိုင်းသတင်းလာစီစဉ်ကိုလည်းပြေစုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်ကျမရေကနာဥဟုတ်ခေမြမရေသုံးသက်ချက်စာတွေကိုလည်းနာဆင်ကြားမှာပါရှင်။အခုရင်ဆုံးတော့ကျမရေကနာကိုတင်ဆက်ပေးချင်ပါတယ်။ဒီတစ်ပတ်ကနာမှာတော့စီးချိုယောဂနဲ့ဆက်ဆက်ပြီးဖြစ်ရတဲ့နှလုံးယောဂအပိုင်းတစ်ကြောင်းကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာစီးချိုနောက်ဆက်တွဲအနေနဲ့နှလုံးယောဂအဖြစ်များလာတဲ့ဆိုပေမဲ့လည်းမဖြစ်အောင်ကာကွယ်နိုင်တယ်ဆိုပြီးတော့စီးချိုအထူးကူတွေကပြောဆိုနေကြပါတယ်။စီးချိုနဲ့ဆက်ဆက်တဲ့နှလုံးယောဂဘယ်လိုဖြစ်စေပြီးတော့ဘယ်လိုလူတွေမှာဖြစ်များပြီးတော့ဘယ်လိုလက္ခဏာတွေပြပြီးဘယ်လိုစပြီးကာကွယ်နိုင်ပါသလဲဒီကြောင့်ပြေဆုံးကိုတော့မြန်မာနိုင်ငံစီးချိုသွေးချိုယောဂအသစ်ဥက္ကဋ္ဌစီးချိုအထူးကူဆရာဝန်ကြီးနဲ့ဂုံတူးဆောင်ပေါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ကြီးကျယ်သွေးကျယ်သူကဆရာဝန်ကြီးနဲ့ပါမောက္ခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီးချိုယောဂအဖြစ်များနေပြီးတော့သူ့ရဲ့နောက်ဆက်တွဲအဖြစ်များတာတစ်ခုဖြစ်တဲ့နှလုံးယောဂတွေထိခိုက်တဲ့အနေအထားတွေလည်းဖြစ်နေတဲ့အခါကျတော့ဆရာကြီးအဲ့ဒီအနေအထားကဘာကြောင့်အဓိကဖြစ်ရတာလဲ
ဒီစီးချိုယောဂရဲ့နောက်ဆက်တွဲနောက်ထပ်အဖြစ်များတဲ့ယောဂတစ်ခုကနှလုံးယောဂပေါ့နှလုံးယောဂတွေဆိုတာအတိအကျတော့နှလုံးသွေးကျော်ကျင်းတဲ့ယောဂနှလုံးသွေးကြောပိတ်တဲ့ယောဂပေါ့နှလုံးသွေးကြောတွေထိခိုက်ကြွတွေဖြစ်တဲ့ယောဂပေါ့ဒီယောဂကို coronary artery disease ပေါ့နော် CAD လို့လည်းခေါ်တာပေါ့ဘာမှမပြောတော့ IHD ပေါ့ ischemic heart disease လို့လည်းခေါ်တာပေါ့အဲဒီယောဂကလည်းအဖြစ်များပါတယ်အနောက်နိုင်ငံတွေမှာဆိုရင်စီးချိုသွေးကြောရဲ့အများစုက coronary artery disease ပေါ့နှလုံးသွေးကြောကျင်းတဲ့ယောဂတွေဖြစ်တဲ့တကြောင်လို့သိဆုံးမှုတွေများတယ်အဲကြောင့်ဒီနှလုံးသွေးကြောကျင်းတဲ့ယောဂကိုကာကွယ်ရမယ်ဆိုတော့တော်တော်လေးကိုကာကွယ်ရည်ကုသရည်ပြောကြရတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့မြန်မာနိုင်ငံအတွက်ဆိုရင်ဆရာကြီ
းကျွန်တော်မြန်မာနိုင်ငံအနေနဲ့ကတော့ဒီ coronary artery disease နဲ့ဟိုဒီရည်ရောဂါလည်းဖြစ်ပါတယ်ကြောက်ကရောဂါလည်းဓာတ်တူရဲ့ကျွန်တော်ဒီမှာဖြစ်တယ်ပေါ့ကျွန်တော်တို့ညောက်လက်ကြည့်စီမှာကာကွယ်ရတဲ့စီချိုသွေးဒီမှာလို့ကျွန်တော်စီဇန်လေးတစ်ခုကောက်ကြည့်တော့ဗာတွေ့တယ်ဆိုတော့စီချိုသွေးကရဲ့28တသမနဲ့ရာခိုင်နှုန်းကနှလုံးသွေးကြောင့်ရောဂါရှိနေတယ်အဲ့ဒါနဲ့ဇာတ်ကြည့်ရဲအချက်ချင်းတော့တော့သိနေနိုင်တော့ကကြောက်ကြောက်ဖြစ်နေတယ်ဆိုတော့ကျွန်တော်နိုင်ငံနေနေတာကကြောက်ကြောက်နဲ့စီချိုသူရောဂါကအတူတူလောက်ပဲမိုးစိုးကျင်းတဲ့ရောဂါကြတော့ကြောက်ကြောက်နဲ့တူတာပါလေဆိုတော့ကြတော့သွေးကြောအကြီးကြီးကိုထိပြီးတော့ဖြစ်တဲ့ရောဂါတရားတစ်ခုပေါ့သွေးကြောကြီးကြီးဆိုတာတာမန်မျက်စိနဲ့ပေါ့ဘာမှမှန်ဘူးရဲ့အကူကြီးကြီးကိုလည်းကြည့်လိုက်လို့ချင်းမြင်ရတဲ့သွေးကြောတွေကိုကျွန်တော်သွေးကြောကြီးကိုတာမန်ဖြစ်တတ်မှတာပေါ့အဲ့ဒါသုံးခုရှိပါတယ်တစ်ခုပါလေဆိုတော့ဒါကတော့တူကြော်ရီပေါ့အဲ့ဒါပိတ်တယ်အဲ့တော့လူဖြတ်သွားတယ်ပေါ့ stroke ပေါ့နှလုံးမှာတော့တူကြော်ကြောင်ကြီးပေါ့နှလုံးမှာရှိတဲ့တူကြော်ရီကြီးတယ်အဲ့တော့နှလုံးတူကြော်ကျင်းနေရတာပေါ့ဆိုတော့ဒါက coronary artery disease ဖြစ်လာတယ်ပေါ့နောက်တော့ခြေထောက်ကိုတော့တူကြော်ရီကျင်းနေမှာခြေရည်လက်တွေပေါ့ဒီခြေထောက်ကိုတော့တူကြော်ရီကျင်းနေအဲ့တော့အဲ့ကျတော့အရှင်းများတာကနှလုံးတူကြော်ကြောင်ကြီးပေါ့
ဟုတ်ကဲ့ဆရာအဲ့တော့စီးဆိုကြောင်နှလုံးကိုနောက်ဆက်တွဲထိခိုက်ရတာကဘာကြောင့်အဓိကဖြစ်ရလဲဆရာကြီ
းနှလုံးတူကြော်ကြောင်ကြီးကသူလည်းစီးချိုထိနေမှုမကောင်းလို့ဖြစ်တယ်ဆိုရင်သူကြောက်ကြယောဂါလောက်စီးချိုထိနေမှုနဲ့ဆက်ဆက်မှုကတိတ်ပြီးတော့ strong ဖြစ်ဖို့သူကသွေးကြိုထိနေလို့မကောင်းတဲ့ပြည်သူကအဓိကပါရင်းနဲ့ဆိုင်တယ်ဆိုတော့ဘဝတုံကျခြင်းပေါ့ဥပ္ပစီတီနဲ့ဆိုင်တယ်ကျွန်တော်သွေးထဲမှာသွေးအဆီဓာတ်တွေများခြင်းပေါ့အထူးကကျွန်တော်သွေးတူးခြင်းပေါ့အဲ့ဒါတွေနဲ့ဆိုင်တယ်အဲ့တော့ smoking ပေါ့ကျွန်တော်ဆီလိတ်ပိုက်ခြင်းနဲ့ဆိုင်တယ်အဲ့တော့ကိုလေးလိုရှာတဲ့ကြင်ကငယ်ချင်းနေဆိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစီးချိုကြောင့်နှလုံးထိခိုက်လာပြီဆိုရင်ဘယ်လိုလက္ခဏာတွေဖြစ်ရမလဲဆရာ
ဒီချိုချိုကြီးချင်းတဲ့ယောဂါကြီးကြောင့်ဖြစ်လာပြီဆိုရင်တော့တယောက်နေလေအတိအကျတော့ chest pain ပေါ့ရေငေါင်းလေမှာဆွတ်ဆွတ်ထားပြီးအောင့်နေလှုပ်ရှားမှုတွေလည်းလုပ်လိုက်ကြတယ်လှုပ်ရှားမှုတွေလည်းလျှောက်လိုက်တယ်ဒါကတည်းကလည်းဒီအလုပ်ကမှရှိပါသေးတယ်ဆွတ်ဆွတ်ထားပြီးအောင့်နေအဲ့တော့ခြေကတက်လိုက်စင်ဒီက တဆောလောက်ပြရည်ဆိုရင်အောက်နေတာနေလှူရှာမှုနဲ့အဂျိုင်းနာပေါ့လှူရှာမှုကြံကြတာအောက်တူတူဖြစ်လာနိုင်တယ်ပေါ့အဲတချို့ကြတော့အဂျိုင်းနာဒါလှူရှာမှုရှိရတယ်အဲ့ဒီအဲ့ရဒီမှာဖြစ်တဲ့အစီဝဲအဂျိုင်းနာပေါ့နော်အဲ့ဒီနဲ့လှူရှာမှုတကယ်လေးလှူကြနေနေရတာပေါ့အဲ့လိုမျိုးရှင်ပတ်တရားနာတက်လာနိုင်တယ်အော်တော့ဒီကြိုလုံးဝပိတ်သွားရရင်တော့ကျွန်တော်မိုက်ဂရိတ်အင်ဖက်ရှင်ပေါ့ဒီကြိုလုံးဝပိတ်သွားရရင်ယောဂတည်နေတယ်ဒါတတ်တယ်ပေါ့နောက်ကကျွန်တော်ဒီကြိုဒီကိုလုံးနေဟာဂျင်မှတ်မှန်မယ်လေပေါ့အဲနောက်ရင်လည်းရံမြန်နေသေးတယ်ဒါမှမဟုတ်ဖေရက်ကလာရတီပေါ့မှတ်မှန်နိုင်ဖြစ်ပြီးတော့ဒီလိုမျိုးကျန်လာတတ်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောလာပြတယ်လက္ခဏာတွေရှိတယ်လားဆရာ
။ဩတော့မဟုတ်လို့ဆိုရင်ကျွန်တော် half fail ရပေါ့နောက်လုံးဝပြေးနေရနေတာကကျတော့ကနကွေးအင်္ဂါစီပိုင်းကြီးကိုတွေ့ရတော့မရောက်ကြတာကြတော့ပေါ်တယ်ပေါ့ပေါ်တယ်ပေါ်တယ်ပေါ့ဆိုတော့ဒီလိုယောဂရည်နဲ့လာကြတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီနှလုံးနဲ့သွေးကြောထိခိုက်တဲ့အပိုင်းမှာရောတသက်မမတ်ပို့ပြီးတော့ဖြစ်နိုင်ခြေများတဲ့လူတွေရှိသေးလားဆရာကြီ
းအဲသူတို့ကတော့ဆက်လက်ပြောတယ်ဟိုအချမ်းချစ်တီပူများတဲ့လူတွေပုံဖြစ်တယ်ပေါ့စီယူဒီယောဂဖြစ်ဝါတဲ့လူတွေပေါ့နောက်ပြီးတော့ sedentary lifestyle တို့ကိုလည်းအထိုင်ပေါ့ကိုယ်လုံးချောင်းနေပြီးထိုင်ညားတဲ့သူတွေပေါ့နောက်တစ်ခါကျွန်တော်တို့အဝတဲ့ထိုင်ညားတဲ့စိတ်တောက်ညားတဲ့သူတွေပေါ့စိတ်တောက်တဲ့သူတွေပေါ့ secret တောက်တဲ့သူတွေပေါ့နောက်တစ်ခါကျွန်တော်တို့ဆိုတာတွေ့တဲ့မှာအစီညားတဲ့သူတွေတွေ့တဲ့မှာအတူတဲ့သူတွေပေါ့အဲ့လိုသူတွေကြတော့ပို့ပြီးတော့ဒီယောဂါကြီးဖြစ်တယ်ပေါ့စီကျုံရှိတဲ့သူကလည်းအဲ့လိုမျိုးတွေရှိတဲ့ဆိုပို့ပြီးတော့နာမယောဂါပို့ဖြစ်တယ်ပေါ့စီကျုံရှိတဲ့သူကတော့ဆောရတဲ့တာမလူတွေဆိုင်တော့ပို့ပြီးတော့မဆာနေတုံးစားပို့ပြီးတော့ဒီနောယောဂါကြီးဖြစ်တယ်ပေါ့ဆိုတော့ကြည့်ကြည့်တတ်တက်ကူဒီယောဂါဘူးဖြစ်တဲ့သုံးစားဒါပေမဲ့ဆိုတော့ပြောတဲ့သွေးကျင်းစီသွေးကျူအဝါလုံးကြတဲ့အထိုင်ကြီးဆိုတော့ပုံရတတ်တာဖြစ်နေတော့ပဲပုံများလာတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်ရတဲ့အကြောင်းရင်းတွေလည်းသိထားတဲ့အတွက်ကာကွယ်နိုင်မှုအပိုင်းဆိုရင်ဆရာကြီ
းကာကွယ်မှုအပိုင်းကတော့ပထမဆုံးကတော့ကျွန်တော်ပြောနေကြကျန်းမာရေးချင်းကြီးတဲ့ lifestyle ပေါ့ healthy lifestyle နဲ့ဒီဘယ်လိုဒီ weight ကိုကျွန်တော် healthyပေါ်ဒီဝိကြရနရှိဖို့ကျွန်တော်လိုတာပေါ့မဟုတ်အဝမတော်အောင်ကျွန်တော်ထိန်းဖို့လိုတာပေါ့တပတ်တကအဲ့တော့ကာကွယ်မှုပိုင်းမှာစားတော့တဲ့စားတာဒီမှာကျွန်တော်ကတက်မြအဝမတော်အောင်ဆိုရင်ကျွန်တော်ကဘုံဝရေးစားတဲ့ကာကွယ်ရေးဒီပေါ့သမင်းလေးဒီတက်ဒီပေါ့စားတာများတာအဲ့ဒီဒီတက်စားတဲ့ကိုချော့မှုတူတယ်ပေါ့ဘဝရေးပြဿနာကကျွန်တော်ကဘာမှစံစားစမှာအချိန်တိုင်းမှာစံစားမှုပညာပေါ်မှာနေဖြစ်တယ်စံဒီစားတဲ့ကိုကလူရများတယ်ပေါ့နော်ယူကလာများလာတာအဲ့ကျွန်တော်တို့ဆုံးဖြတ်တဲ့ဒီနေရာမှာတော်တော်ဆိုတော့ဘာကဘာတင်ရဆက်ရှိနေရမှာလို့ပြောတာကာဘိုဟိုက်ဒရိတ်အစားများတဲ့ဒီကတိအစားကများတဲ့သူတွေကနောက်ဆုံးကြတော့သူတဲမတော်တယ်ပေါ့ဒီဆုံးတော်တယ်နေရာလေကျွန်တော်ပြောချင်တဲ့ယောဂါတွေနေရာတွေပေါ့ကာဘိုဟိုက်ဒရိတ်ကျွန်တော်ရဲ့စားတဲ့ဒါရိုက်ထရီပထမစားဖို့ပုံစံကိုကျွန်တော်စားပြီးတော့ပြင်ဖို့လုပ်နေတယ်ပေါ့နော်ဒါတော့ဆက်ကာဘိုဟိုက်ဒရိတ်အစားများကြည့်တဲ့ဟာဒီကိုကျွန်တော်ကရှော့ပြီးတော့စားနေအောင်လို့အဲငါတို့လည်းတော့ပြီးတော့ပညာပေးဖို့လုပ်တယ်အဲရှော့ပြီးစားနိုင်အောင်လည်းဒီနေ့လည်းငါတို့ကခွေးလေခွေးနဲ့ဒီပတ်ပြီးလို့ပဲပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကြံတဲ့ကာကွယ်ရေးအပိုင်းတွေနဲ့ကုသမှုအပိုင်းတို့နောက်တစ်ပတ်မှာဆက်ပြောတာပါဆရာကျေးဇူးပါဆရာကြီ
းတမိုင်းကနာကနာဆင်ခဲ့ကြတာဖြစ်ပါတယ်အခုဒီခါမှာတော့ဦးအောင်ခင်မြန်မာရေးတုံ့သက်ချက်ကိုတင်ဆက်ပေးကြပါတယ်မြန်မာပြည်စီးပွားရေးနဲ့ငြိမ်းချမ်းရေးကိစ္စတွေမှာတရုတ်ပါဝင်မှုတိုးပွားလာတဲ့ပုံကိုဥုံခင်ကသုံးသပ်ပြီးတော့ကိုညောင်ဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ရှင
်ကျောက်ပြူယူနန်ရေနံတန်းဝေးပိုက်လိုင်းတရားစာတာထုတ်ရေးနဲ့အခြားစီးပွားရေးလုပ်ငန်းတွေမှာတရုတ်အရင်းအမြစ်ဟာအများဆုံးဖြစ်နေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံနဲ့ရန်ဝင်းလမ်းကြောင်းစီမံကိန်းတွေကိုအကောင့်တင်ပေါ်တဲ့အခါတရုတ်ရဲ့ယင်းနီမှုဟာပုံမှန်များပါးလာပွေရှိပါတယ်တရုတ်အရေးအနည်းများလေလေယူနာမြန်မာနယ်စပ်ဒေသတည်ငြိမ်ရေးဟာလည်းတရုတ်အတွက်အရေးကြီးလေလေဖြစ်ပါတယ်ဒါကြောင့်လည်းအပြည့်အခရပ်စဲရေးလက်မှတ်မထွက်ရသေးတဲ့နယ်စပ်အခြေစိုက်တိုင်းနာတပ်ဖွဲ့ခုနှစ်ဖွဲ့နေပြည်တော်မှာကျင်းပတဲ့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုတက်နိုင်အောင်တရုတ်ကကြဝင်ဆောင်ရွက်ပေးပါတယ်။တွလာရေးနဲ့လုံခြုံရေးကိုတရုတ်ကတာဝန်ယူတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာကုမင်ကနေပြည်တော်ကိုအထူးလေရင်နဲ့တွားပါတယ်။ဝမိုင်းလာကိုကမြောက်ပိုင်းရှာကချင်းတာအင်းနဲ့ရခိုင်တပ်ပဝင်းနဲ့မဟာမိတ်အဖွဲ့တွေဇူလိုင်ညီလာခံတက်နိုင်တာဟာတရုတ်ရဲ့တင်ရှားတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်။တ ဗမာအစိုးရနဲ့ရောနေသက်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်နဲ့ရောဆက်ဆံရေးအဆင်ပြေဖို့တရုတ်ကအဓိကဦးစားပေးနေပုံရပါတယ
်သမရဦးသိန်းစိန်လက်ထက်ကငင်းညာရေးဆွေးနွေးပွဲတွေမှာလေးလာသူအဆင့်လောက်မှာပါဝင်ခဲ့တဲ့တရုတ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဆွေးနွေးပွဲတက်နိုင်အောင်ကူညီထောက်ပံ့သူဖြစ်လာပါတယ်ငင်းညာရေးဖြစ်စဉ်မှာတရုတ်ပါဝင်မှုတပြေးပြေးကျေပြန့်လာတာနဲ့အတူဩဇာအချိန်ဟာလည်းတက်လာတယ်လို့ခန့်မှန်းကြပါတယ်ဝကူကန့်မိုင်းလာစတဲ့တပ်ဖွဲ့တွေကိုရောအစိုးရတပ်ကိုရောလက်နက်ပစ္စည်းထောက်ပံ့နေတာတရုတ်ဖြစ်ပါတယ်ညဉ့်ညံရင်ဖြစ်စဉ်မှာမြန်မာတရုတ်နဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့စတဲ့အကျိုးစီးပွား၃ခုပါဝင်နေလို့အပြင်လူကိုတရုတ်ကလက်မခံပါဘူး2013ရောက်မှကုလသမဂ္ဂကိုလေးလာသူအဖြစ်လက်ခံပါတယ်ကချင်ပဋိပက္ခနဲ့ပတ်သက်ပြီးတရုတ်သဘောထားဟာရှုပ်ထွေးလွန်းတယ်လို့ဝေဖန်ကြပါတယ
်ကချင်အရေးမှာနိုင်ငံခြားအဖွဲ့အစည်းတွေပါဝင်ပတ်သက်လာမှာကိုတရုတ်ကအလွန်စိုးရိမ်နေပုံရပါတယ်ဒီဘေးဒုက္ခတွေကိုကူညီဆောင်ရွက်တဲ့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအဖွဲ့တွေမြန်မာယူနန်နေစာအထိလာခွင့်မပြုဘူးမြန်မာအာဏာပိုင်နဲ့တိုင်းမတ်တပ်ဖွဲ့တွေကိုတရုတ်ကတိုက်တွန်းထားကြောင်းလွန်ခဲ့တဲ့ဩဂုတ်လထုတ် 45 rights အဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်ဒီဘေးဒုက္ခတွေကချင်းအရတားတသိန်းကျော်ကိုလူသားချင်းသာနာထောက်ထားတဲ့အကူအညီမပေးနိုင်အောင်ဟန်တားသူတွေဟာဗမာအစိုးရတပ်ဗမာအစိုးရနဲ့တရုတ်အာဏာပိုင်ကြီးဖြစ်တယ်လို့ဆိုပါတယ်အစိုးရထိန်းချုပ်တဲ့ဒေသကဒုက္ခတွေစခန်းကိုတွားရောက်ကူညီဖို့ကေဇေးအဖွဲ့တွေကတနည်းအတွင်းအကျဉ်း900ကျော်လျှောက်ထားပြီးမြင်900ခိုင်နှုန်းသာခွင့်ပြုပါတယ်တဲ့
ကေဇေးလုပ်ငန်းကိုတရုတ်နယ်စပ်မှာအတိအမှတ်မပြုတ်တဲ့အတွက် KIA ထိန်းချုပ်တဲ့ဒေသကိုတရုတ်ဘက်ကတဆင့်တွားရင်အကျိန်းမရွေးအဖမ်းခံနိုင်ရတယ်လို့ဆိုပါတယ်ကချင်ဒုက္ခတွေနဲ့ပတ်သက်လာရင်မြန်မာနဲ့တရုတ်သဘောထားချင်းတူတယ်လို့ကချင်ကယ်ဆယ်ရေးအဖွဲ့ကယူဆပါတယ် KIO ကချင်လူမျိုးရေးအဖွဲ့ရဲ့ဌာနချုပ်ဟာတရုတ်မြန်မာနယ်စပ်ပေါ်ကလိုင်ဇာမြို့မှာအခြေစိုက်ပါတယ်လိုင်ဇာမြို့တဝက်ဟာတရုတ်ပြည်ဖြစ်ပြီးယူနန်မှာကချင်ကိုဂျိန်းဖော်လို့ခေါ်ပါတယ်ဒါကြောင့်တရုတ်အစိုးရကင်တွယ်ရခက်ခဲတဲ့ပြဿနာတွေထဲမှာကချင်ကိစ္စဟာရှေ့တန်းကပါဝင်နေပါတယ်တယန်ဇာတထုတ်ယူမှုကြောင့်ချမ်းသာလာတဲ့ယူနန်သားတွေဟာကချင်ပြည်နယ်တစ်ခုလုံးဗမာအစိုးရတက်လက်အောက်ရောက်သွားမှာကိုမလိုလားကြောင်းသိရပါတယ
်။ဒါပေမဲ့ကချင်ပြည်နယ်မတီးမငိမ့်ဖြစ်နေရင်တရုတ်အစိုးရစီးပွားရေးဈေးကြံစီမံကိန်းကိုအကောင့်ထည့်ဖို့ရမှာအခက်အခဲအများကြီးတွေ့နိုင်ပါလေ။မြန်မာအစိုးရရောကချင်ကောင်းဆောင်ပိုင်းကိုရောအဆင်ပြေအောင်ဆက်ဆံပြီးမိမိအကျိုးစီးပွားမြင့်တင်ဖို့တရုတ်အစိုးရရည်ရွယ်နေပုံရပါတယ်။ဒါကြောင့်တရုတ်အဖွဲ့ကတော့တပြည်လုံးအပြည့်အခက်ရဆဲရေးမလိုပါဘူး။အရင်လိုနှစ်ဦးနှစ်ဖက်အပြည့်အခက်ရဆင်းနိုင်ရင်လုံလောက်ပြီးလို့ယူဆဖို့ရပါတယ်။မြောက်ပိုင်းမဟာမိတ်ဟာတရုတ်အာမခံချင်းနဲ့အပြည့်အခက်ရဆင်းနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။ရဝင်းလမ်းကြောင်းနဲ့နိုင်ငံစီးပွားရေးဈေးညာအတွက်အခြေခံအဆောက်အအုံတည်ဆောက်ဖို့မြန်မာပြည်မြောက်ပိုင်းမှာပြည်ငြိမ်အေးချမ်းဖို့လိုပါတယ်။ဒါကြောင့်လည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာကျင်းပနိုင်အောင်တရုတ်ကထောက်ခံအားပေးနေတာဖြစ်ပါတယ်။ဒီတော့အတွင်းလုတ်ဆရာရှိတာကိုဆက်လုပ်ဖို့သာတရုတ်ကအာယုံစိုက်နေပုံရပါတယ်။မူဆယ်မန္တလေးအမြန်ရထားလမ်းဖောက်ဖို့အတွက်လေတာကြီးလုပ်ဖို့မြန်မာတရုတ်အစိုးရအောက်တိုဘာလကသဘောတူလိုက်တာကိုကြည့်ရင်တရုတ်ဟာတစ်ခုပြီးတစ်ခုမလုပ်ပဲအားလုံးကိုတပြိုင်တည်းလုပ်ဖို့ကြိုးပမ်းနေတာသိရှားပါလိမ့်မယ်။
ကဲမြမရေသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်တော်တော်ရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညတိုင်းလိုင်းလိုင်းစင်မှာဗားရီဆွေးနွေးဖို့ရှိလေဆိုတော့ကိုကြည့်အောင်ပါ
တော်တော်ရှင်များရှင်လာမယ့်တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရတားအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါလဲဒီမိုကရေစီထွန်းအားရေးကိုဘလို့လူတွေဘလို့အရာတွေကအခန့်အတားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်တော်တာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။သတ္တရှင်နေနေ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်ပြီးဆက်သွယ်ပြီးတော့ပေါင်းဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှာတော့နေဆက်ဒေတာတိုင်းရင်းသားတွေစူးစင်းတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလာစီကိုနားဆင်ကြအောင်ပါရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပူတီတောင်မြို့နယ်မှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်။မြေလွတ်မြေလက်မြေရိုင်းစီမံကန့်ကွက်ရေးအပအဝင်မြေယာဥပဒေတွေဟာဒေသခံတိုင်းသားတွေအတွက်ရာဇဝင်သိမ်းဆည်နိုင်တယ်လို့ KNU ကထောက်ပြထားတယ်ဆိုတာနဲ့ NCA အပြစ်ရဲ့ ABSDF မြောက်ပိုင်းကျောင်းသားတပ်မတော်ကဒုဥက္ကဋ္ဌနဲ့အတူအဖွဲ့ဝင်တွေဖမ်းဆီးတရားစွဲဆိုခံရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင့်
ကျမကနန်းဟွန်ပါရှင်တရေတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်နိုဝင်ဘာလ29ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အထိဘူးတီတောင်မြို့နယ်ဝမ်းနဲ့ယုံနှဟန်းချေးရွာနဲ့ဆိုင်တင်ချောင်းတဝိုက်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ရာဒေသမှာရှိတဲ့မြို့နဲ့တိုင်းနဲ့တိုင်းသားတွေတောင်ညာသွားဖို့အခက်အခဲရှိနေတယ်လို့ဘူးကြီးတောင်မြို့ခံတွေကပြောပါတယ်တိုက်ပွဲအတွင်းဘူးကြီးတောင်အခြေစိုက်ချင်းမြန်တပ်ရင်း964ကခုနှစ်ဦးခန့်ကြာဆုံးခဲ့ပြီး10ဦးထပ်မံဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကတည်င်းထုတ်ပြန်ထားပေမဲ့မြမတပ်မတော်ကတော့တစုံတရာတည်င်းထုတ်ပြန်နာမရှိသေးပါဘူးယခုရက်ပိုင်းအတွင်းဘူးကြီးတောင်ရဒိတ်တောင်နဲ့ကြောက်တော်မြို့နယ်အထက်ပိုင်းတွင်မှာမြမတပ်မတော်ဘက်ကလက်နက်ကြီးတွေအပါအဝင်တပ်အင်အားတွေဖြစ်တင်းနေတဲ့အတွက်တိုက်ပွဲတွေပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အလားတူပြီးခဲ့တဲ့နိုဝင်ဘာလကလည်းပလောဝမြို့နယ်ကဒေသတချို့မှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
။မကြာသေးမီကလွှတ်တော်မှာတည်ပြုလိုက်တဲ့မြေလွတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေပါဝင်အခြားသောမြေယာဥပဒေတွေဟာဒေသခံတိုင်းရင်းသားပြည်သူတွေအတွက်ရာဇဝတ်သင့်စေတဲ့ဥပဒေတွေဖြစ်တွေ့ရှိတယ်လို့ KNU ကရင်မျိုးရိုင်းစည်းရုံးကထောက်ပြပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကွန်ပိုင်းတုန်းက KNU ကရင်မျိုးရိုင်းစည်းရုံးဆောင်ကူခရိုင်ရဲ့6ကျင်းမြောက်မြေလက်ကန်ကျင်းပပြီးမြေယာဥပဒေနဲ့ပတ်သက်ပြီးဒီလတရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ခုဥပဒေဟာတိုင်းရင်းသားဒေသမှာလက်တွေ့အရင်မစင်းကြီးပဲစာရွက်ပေါ်မှာတာအမိတ်တစ်ခုအနေနဲ့ထုတ်ပြန်ထားတဲ့ဥပဒေဖြစ်တယ်လို့ KNU တန်ကူခရိုင်ဥက္ကဋ္ဌဘဒူအေဝါကသုံးသပ်ပြောဆိုပါတယ်။လက်ရှိတည်ပြုလိုက်တဲ့မြေယာဥပဒေဟာ KNU မြေယာစီမံခန့်ခွဲမှုဆိုင်ရင်ဘက်အတွင်ကိုဆောင်နေတဲ့အတွက်ငင်းချမ်းရေးတည်ဆောက်ရေးလုပ်ငန်းလည်းသိခိုက်စေနိုင်တယ်လို့အစိုးရအနေနဲ့သတိကြီးစွာလှုပ်ဆောင်ဖို့လိုကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ပြည်ခဲ့တဲ့စက်တင်ဘာလကအတည်ပြုပြတ်ထားလိုက်တဲ့လေယာမြေဥပဒေမြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေပြင်ဆင်ချက်ကိုလုံးဝတဘောမတူဘူးလို့ချင်းအမျိုးသမီးများအဖွဲ့ကွန်ရက် CWON ကပြောဆိုလိုက်ပါတယ်ဒုတိယအကြိမ်မြောက်ချင်းအမျိုးသမီးများအဖွဲ့စည်းကွန်ရက်ထွဋ်ထွဋ်ညီလာခံကိုချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့ကာစင်ခမ်းမမှာနိုဝင်ဘာလ28ကနေ30ရက်နေ့အထိကျင်းပပြုလုပ်ခဲ့ကြပြီးမြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေနဲ့ပတ်သက်ပြီးသူတို့ရဲ့တဘောထားကိုထုတ်ခေါ်ပြောကြားလိုက်တာဖြစ်ပါတယ်ချင်းပြည်နယ်ဟာရွှေပြောင်းတောင်ရစနစ်နဲ့ဘိုးဘွားပိုင်မြေတွေကိုလုတ်ကင်လာကြတာဖြစ်ပြီးချင်းပြည်နယ်အတွင်းမှာကျင့်သုံးဖို့မတင်ကြောင်းပြည်သူလူထုရဲ့စားဝတ်နေရေးကိုထိခိုက်မှုရှိလာနိုင်ကြောင်း CWON ရဲ့အတွင်းရင်းမူတော်စုံစည်းမံကပြောပါတယ်မြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲရေးဥပဒေကို2012ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပြီးပြန်လည်ပြင်ဆင်တဲ့ဥပဒေကိုတော့2018ခုနှစ်စက်တင်ဘာလ17ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်တပ်လုံရွာမှာစောင့်မဲ့အထက်ရဲရွာရေအလှည့်စစ်စီမံကိန်းအတွက်ရေကရာတည်ဆောက်မဲ့စီမံကိန်းကိုရပ်တန့်ပေးဖို့အတွက်ဒေသခံလူကလည်းဓမ္မရကြီးဦးဝင်းမြင့်ထံကိုစာရဆောင်ပေးပို့ခဲ့ပါတယ်အဲ့ဒီရေကထာကလည်းရရှိမဲ့နောက်ဆက်တွဲစူးကျူးတွေကိုပါရေးသားဖော်ပြထားတဲ့ဒေသခံတွေရဲ့စာကိုတည်စင်ပါလာသုံးရင်းလေးကပေးပို့ခဲ့တာဖြစ်ပါတယ်အထက်ရဲရွာစီမံကိန်းကြောင့်နမရုမြစ်ဟာ60ကီလိုမီတာသိရေလွှမ်းမှာဖြစ်ကြောင်းဒေသခံလူထု653ယောက်ရှိတဲ့တပ်လုံရွာနဲ့လူထုရဲ့ကမလာတိခြံဧကပေါင်း638ဧကလင်းမြေ140ဧကရံမြေပေါင်းများစွာဖြင့် ဖုန်းကြီးကြောင်းစာရင်ကြောင်းနဲ့တက်တန်းကြာရှိစီရီတော်တွေရေအောက်ရောက်ကုန်မှာဖြစ်တဲ့အတွက်ဒေသခံတွေကလည်းအချင်းချင်းကန့်ကွက်ခဲ့ကြပြီပဲအခုချိန်ထိတော့မအောင်မြင်သေးပါဘူးအထက်ရွယ်ရွယ်ရေအားလက်စစ်စီမံကိန်းကိုနှစ်ထောင်ရှစ်ခုနှစ်ဆက်ဆိုးရလက်ထက်ကလေးကပြုလုပ်ဖို့သဘောတူဆုံးဖြတ်ခဲ့ကြပြီ
2023ခုနှစ်ကတည်းကစတင်ကောင်းတဲ့ပေါ်ဆောင်ရွက်လာခဲ့ပါတယ်။2023မှာခက်စစ်သားအဖျားပြူးနိုင်မှုရာရကြပါတယ်။မွန်ပြည်နယ်ရဲအရာရှိတဦးကနေအရက်သားအတွင်မွေးရစေဝါတည်ယူခိုင်းပြီးပြန်လည်ဖမ်းဆီးလိုက်တဲ့ကိစ္စကိုနိုင်ငံတော်သမ္မတမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်သက်ဆိုင်ရာဌာနအဓိပ္ပာယ်ကိုအတနာခံတင်ပြစာပေးပို့ခဲ့တယ်လို့ဖမ်းဆီးခံရလူရမိခင်ရေးမြို့နယ်နှစ်ကရင်ကျ ပြတ်တူမောင်ဆိုးခေါ်နိုင်ဆိုးကိုအရက်သားအတွင်ယူရဲအရာရှိတူဦးနဲ့အတူရွာခန့်အတိမိတ်ဆွေတူတို့ကငွေနှစ်တောင်းခွဲပေးပြီးဆေးပြားတွားရဝယ်ယူခိုင်းပြီးအပြန်လမ်းတဝက်မှာရဲရင်နဲ့နှစ်ကရင်ကျေးရွာအုတ်ချုပ်ရဲမှုတို့စောင့်ဆိုင်ဖမ်းဆီးခဲ့တာဖြစ်တယ်လို့မိခင်ပြတ်သူဒေါ်ပန်းညီကပြောပါတယ်နှစ်ကရင်ကျေးရွာအုတ်ချုပ်ရဲမှုဦးတန်းနိုင်ကတော့ငွေပေးပြီးဝယ်ခိုင်းတာ အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တနင်္ဂနွေလုံးပြတ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်း ABSTF NB ရဲ့ဒုဥက္ကဋ္ဌနဲ့အပေါင်းပါ2ဦးကိုအစိုးရတပ်မတော်ကနေဖမ်းဆီးပြီးမတရားအသင်းဆက်သွယ်မှုအဥပဒေပုံမှန်ဆက်ခွန်တင်တဲ့အမှုဖွင့်ထားပါတယ်။ဒီအခြေအနေအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ်။
NC လက်မှတ်ရေးထိုးထားတဲ့ APFTF မြောက်ပိုင်းကျောင်းသားတပ်မတော်ကဒုဥ္စနဲ့သူအဖွဲ့ဝင်သူအယတတူကိုအစိုးရဘက်ကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုအဥပဒေပုံမှန်16နှစ်နဲ့ဖမ်းဆီးခံထားရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်းဥက္ကဋ္ဌဘူမူလဆိုင်ကပြောပါတယ
်။ကျွန်တော်တို့ APFTF NB ပေါ့ကျောင်းသားတပ်မတော်မြန်မာပြည်မြောက်ပိုင်းရဲစစ်တေတာကော်မတီဒုဥက္ကဋ္ဌဖြစ်တဲ့ရေဘော်စုဦးနဲ့ဒီပေါ်မောင်ဦးလို့ပေါ့နော်မောင်ဦးနဲ့အတူဦးကင်းကင်းပေါ့ဦးမောင်ကင်းပေါ့အဲတို့အခုဘုန်းကြီးအချုပ်မှာဖမ်းခံရတာည7နာရီဝန်းကျင်နောက်မှာမှအဲဒီခလာရ15ကလူကြီးတိဟအစိုးဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့ဆက်ခွန်တင်နဲ့ဒီ3ယောက်ကိုတရားစွဲလိုက်တယ်ဆိုပြီးမှအဲတို့စားတီးရတာဖြစ်တယ်
မူညင်းမြို့က APFTF စစ်တေတာကော်မတီပဟုကော်မတီဝင်တူဖြစ်တဲ့ရဲဘော်နိုင်သုံးသုံးကွယ်လွန်သွားတဲ့အတွက်စေမိတ်ပြန်နှံဖတ်ဖို့တွားရောက်ကြည့်ရမှာနိုဝင်ဘာလ30ရက်နေ့ညကဖမ်းခံရတာပါ။မိုးညင်းချေဆိုင်ခလရ15ကပူကြီးတီဟဆူကသူတို့သုံးဦးကိုမတရားသိမ်းဆက်သွယ်မှုပုံမှန်16နှစ်တည်းနဲ့အမှုဖွဲ့ရေးယူပေးဖို့မိုးညင်းမြို့မှရဲစခန်းထံမှတန်ကြားလိုက်တာဖြစ်ပြီးတန်ကြားစာထဲမှာ၎င်းတို့သုံးယောက်ကိုမြောက်ပိုင်းတိုင်းစစ်တပ်ချုပ်နယ်မြေ KIA လှုပ်ရှားမှုနယ်မြေတွင်ခပြူးချက်မရှိဘဲဝင်ရောက်နေထိုင်ခဲ့တာကြောင့်ပုံမှန်16နှစ်တည်းနဲ့အမှုဖွဲ့ရေးယူဆောင်ရွက်ပေးဖို့တပ်နယ်မှူးချုပ်မိုးညင်းကညွှန်ကြားခဲ့တယ်လို့တန်ကြားစာထဲမှာဖော်ပြထားပါတယ်။အဖမ်းခံရသူတွေဟာ NC လက်မှတ်ရေးသူစင်ကသဘောတူထားတဲ့အတိုင်းခရီးသွားလာရမှာစာရွက်စာတမ်းပြည့်စုံယူဆောင်သွားပေမဲ့အဖမ်းခံရတယ်လို့ဘူမူလဆိုင်ကပြောပါတယ်။ငင်းချရေးလုပ်ငန်းစဉ်ဖော်ဆောင်ရမှာ NC လက်မှတ်ရေးသူသားတဲ့ဘက်တွေကိုမတရားသိမ်းဆက်သွယ်မှုအဥပဒေပုံမှန်16နှစ်နဲ့ဖမ်းဆီးမှုတွေရှိနေတဲ့အပေါ်မှာ NC လက်မှတ်ရေးသူသားတဲ့ BNL ပုံမျိုးရလူမျိုးရေးဖွဲ့ချုပ်နိုင်ငံကဘူမူကြီးခွန်ဥက္ကာကအခုလိုပြောပါတယ
်။အစီအစဉ်ဆိုလည်းလက်မှတ်ထိုးရတယ်။ဘိုးတော်ဘူရဲ့ NC ပေါ်ပေါ်လာနေပုံကိုကြည့်ပြီးတော့ဒီမြောက်ပိုင်းသာရှင်းရောက်ဖြစ်ဌာနချုပ်ကအောက်မှာပါပြောလဲဆိုတော့အစီအစဉ်နဲ့ဆက်ဆွဲဆက်ဆံတဲ့လူတွေအားလုံးက18ပြည့်နဲ့အန်ဒီရှိနေဆိုတာမျိုးချင်းချောက်ပါပဲကြားတော့ဒါကြောင့်ဒီအစီအစဉ်ကြောင်းတက်ကြည့်မယ်ဆိုရင်တော့ကျွန်တော်တို့တော်တော်လေးပြည်ထားပြီးတော့လောကကိုင်းမဲ့သဘောတော့ဖြစ်တယ်ဆိုတာတွေ့ရတာပေါ့
ပြီးခဲ့တဲ့2016ခုနှစ်တည်စင်ပါလတုန်းကလည်း ABFTF မြောက်ပိုင်းကဘူကော်မတီဝင်ဦးမင်းသိကိုပုံမလွယ်ကျဲလမ်းကနေဌာနချုပ်ရှိရာကိုပြန်စိန်လုံစစ်စည်းဂိတ်မှာတပ်မတော်ကဖမ်းဆီးပြီးမတရားသိမ်းပုံမှန်16နှစ်နဲ့တရားစွဲဆိုခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်အတွင်းကအစိုးရစာတင်ကျောင်းတွေမှာတိုင်းနာစာပေတင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေအတွက်သင်ရိုးစာအုပ်တွေမရရှိလို့စာတင်ကြားမှုအပိုင်းမှာအခက်အခဲဖြစ်နေပါတယ်။အရင်အစိုးရလက်ထက်ကယူနီဆက်အကူအညီနဲ့ပုံနှိပ်ဖြန့်ဝေခဲ့ပေမဲ့လက်ရှိအစိုးရလက်ထက်မှာတာဝန်ယူမှုဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။မင်းရင်စနိုင်းကနေစူးစီးတင်ဆက်ပေးထားပါတယ်
။အစိုးရစာတင်ကျောင်းတွေမှာတင်ကြားနေတဲ့တိုင်းနာစာပေတင်ကြားရေးမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမွန်စာပင်နဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါဗျာ။တိုင
်းနာစာပေတင်တဲ့ခါကျတော့အခုအတန်းကျောင်းပေါ့အတန်းကျောင်းဝင်တင်တဲ့အခါရေတော့ကတော့ယူနီဆက်ကကြံတယ်။တောက်ရီစနစ်ဖြားလိုက်တဲ့ခါကျတော့ကုန်ပါရောပေါ့။ဒီနေ့အတန်း
ပေးကပေးအိမရဆိုဖြစ်နေတယ်လို့လဲဒေါက်တာမင်းကြည်ဝင်းကပြောပါရယ်။ပင်ွေးလည်းပေးတာလေ။စောင်းလည်းမရဘူး။ပေးကပေးအိမရတယ်လို့ပြောတော့။အစိုးရစာတင်ကြောင်းတွေမှာတိုင်းနာစာပေးတင်ကြရေးကိုစနစ်တကျနဲ့အောင်မြင်စွာတင်ကြနိုင်ရေးအတွက်ဆိုပြီးရခင်ပြည်နယ်အစိုးရကဦးဆောင်ကယူနီဆက်ရဲ့ကူညီပတ်ပို့မှုနဲ့တိုင်းနာစာပေးတင်ညွှန်းညွှန်းစာအုပ်တွေရေးဆွဲပုံနှိပ်ထုတ်ဝေပေးခဲ့ပြီး
အဲ့ဒါလည်းရပ်ကြည့်မှလည်းဖြစ်မယ်။
တိုင်းနာစာပေအတွက်တင်းညွှန်းနှန်းစာအောက်ရရှိနိုင်ဖို့အတွက်ပညာရေးဌာနနဲ့ဆွေးနွေးခဲ့ဖူးတော်လဲမလောက်ပေးနိုင်တဲ့အနေထားမှာရှိနေတယ်လို့လဲစောအောင်မြင့်ခိုင်ကပြောပါတယ်။အစိုးရစာတင်ကြောင်းတွေမှာတိုင်းနာစာပေတင်ကြားခြင်းကိုရခင်ဆွေးရလက်ထက်2020-2025ပညာသင်နှစ်မှစတင်အကောင့်ထည့်ပေါ်ခဲ့ပါတယ်။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
Rakhine Pine Buddhi Dao Myo Ne Ma Rakhine Tamaro E E Ne Myama Tamaro Ro Tai Pwe Ri Yet Set Phit Pwa Ne Bi Tirak Khan Ri Twa La Yi Ma Akhet Twe Ni Ba De Lut Daw Ma Ati Pyu Lai De Mye Lut Mye Lat Ne Mye Yai Nya Si Man Khan Khwe Yi Ubri A Pa Win Mye Yan Ubri Ri Ha Tirak Khan Tai Na Pi Tu Ri A Twa Ya Sawat Tin Si Nai De Ubri Phit De Lo KNU Kayin A Myo Tha Si Yong Ga Thauk Pya Tha Ba De
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းဒင်းလာစီစဉ်ကိုတော်တာရှင်တွေနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကြွားလွှဲဥက္ကဋ္ဌကြီးကပြပါလိမ့်မယ်။
ကလန်နူလေးဆက်တစ်ဆက်မြောက်ပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းဒင်းလာစီစဉ်ကိုတော်တာရှင်တွေနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကြွားလွှဲဥက္ကဋ္ဌကြီးကပြပါလိမ့်မယ်။ ကနေဒါမှာထင်းထင်းခံထားတဲ့တရုတ်စစ်တွေရဲ့လုပ်ငန်းကြီးဖြစ်တဲ့ဟွာဝေးကုမ္ပဏီထိတဲ့အမှုဆောင်အရာရှိကိုချက်ချင်းပြန်လုပ်ပေးဖို့တရုတ်ကတောင်းဆိုလိုက်ပါတယ်။ဒီရန်ပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းနေဆိုတဲ့သံတမန်နဲ့ဟွာဝေးကုမ္ပဏီထူထောင်သူရဲ့သမီးလက်ဖြင့်ဘန်နာရီထန်တာရဲ့အကြီးအကဲလက်ဖြစ်တဲ့မန်ဝမ်ဂျိုကိုစနစ်နေ့
ဒီနေ့ဒီစီဇန်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပက်ထရစ်ဒီရဖြစ်ပါတယ်။ဒီမှာအီတန်စင်မန်ရှင် Few American တဲ့ Manhattan မြန်မာဘာသာစီနီကတော့မြန်မာစံတော်ချိန်မနက်6:00နာရီခွန်နာရီထိလိုင်းတူမီတာ26လေး၄၀လေး၈၅၀အပြင်လှလက်မီတာ190ဒုက္ကနေနဲ့ဖမ်းယူနာဆင်နိုင်ပါတယ်။ဖီယိုကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.